Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အတန်းရဲ့2024ခုနှစ်အောက်တိုဘာလ17ရက်တောက်ကြနေ့မနေ့ဖက်ရုပ်သံစီစဉ်တဲ့ကို Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါအပြင် VOA ရဲ့ website Facebook YouTube စာမျက်နှာတွေကပါကြပြိုင်နေတဲ့စတင်ထုတ်လွှင့်နေပါပြီ။ကျွန်တော်ကဇော်မိုးကြော်ပါခင်ဗျာ။ဒီကနေ့မနေ့ဖက်အတန်းလွှင့်စီစဉ်တဲ့ကိုတာဝန်ယူတင်ဆက်သွားမှာပါ။
American ကမြန်မာအရေးနဲ့ပတ်သက်ပြီးစစ်ကောင်စီဘော် PR ဆက်ပေးမယ်လို့လာအိုရောက်နေတဲ့ဝန်ကြီး Blinken ကပြောပါရယ်။ကာဇာမာစာတင်ကြောင်းတစ်ချောင်းကိုအစ္စရေးလေကြောင်းတိုက်ခတ်မှုကြောင့်28ဦးထပ်မံတည်ဆုံးခဲ့ပါတယ်။တရုတ်ဟာထိုင်ဝမ်အတွက်ကိုစားပြုခွင့်လုံးဝမရှိဘူးလို့ထိုင်ဝမ်သမ္မတအစ်ကမျိုးသားနေမင်းကုံးမှပြောပါတယ
်။အခုလိုနောက်ဆုံးရသတင်းတွေပြီးမှာတော့အိန္ဒိယအနွယ်ဘွားသမ္မတလောင်းကမလာဟဲရစ်စ်ဘောအိန္ဒိယကလူတွေရဲ့အမြင်ကြောက်တော့မှစစ်ကောင်စီကလေကြောင်းကနေတိုက်ခတ်လို့လူ15ဦးလောက်ထိခိုက်ဒေဆုံးပါတယ်။မစုံမျိုးနယ်အတွင်းအရတားတရာလောက်အဖမ်းခံထားရတဲ့အထင်အနှဲငယ်ပဲပြန်လွတ်လာပါသေးတယ်။မြန်မာပြည်ရဲ့အခြေအနေကြောင့်ထိုင်းနဲ့တရုတ်ကိုတင်ပို့နေတဲ့ကုန်ပစ္စည်းတွေကျဆင်းနေပါတယ်။ American Florida ကဝင်ရောက်တိုက်ခိုက်ခဲ့တဲ့ Meltdown မုန်တိုင်းနဲ့ပတ်သက်တဲ့အခြေအနေစတဲ့သတင်းဖေးပို့ချက်တွေပြီးမှာတော့ဥအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်ကြားမာရေးအစီအစဉ်တိုင်းရင်းသတင်းလောစတဲ့ပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်ပေးဖို့စီစဉ်ထားပါတယ်။အခုတော့နောက်ဆုံးရသတင်းတွေကိုဒေါက်ခင်မျိုးသက်ကပြောပြပေးပါမယ်။
တိုက်ပွဲတွေဖြစ်ပေါ်နေတာတနှစ်ကျော်ဇန်နဝါရီဖြစ်တဲ့ဂါဇာမှာကျေစပင်းတွေကတော့ဒုက္ခသည်တွေခိုးလုံနေတဲ့စာသင်ကျောင်းတစ်ချောင်းကိုအစ္စရေးလေကြောင်းတိုက်ခိုက်မှုကြောင့်အနည်းဆုံး28ဦးသေဆုံးရတယ်လို့ပါလက်စတိုင်းအရာရှိတွေကပြောပါတယ်။အစ္စရေးစစ်တပ်ကတော့အဲ့ဒီကျောင်းထဲမှာရှိနေတဲ့စစ်သွေးကြွတွေကိုပြစ်မှတ်ထားတိုက်ခိုက်တာလို့ပြောပါတယ်။တချိန်ထဲမှာပဲလေဘနွန်တောင်ပိုင်းကကုလသမဂ္ဂငြိမ်းချမ်းရေးတပ် UNIFIL ကလည်းအစ္စရေးတပ်တွေကသူတို့ရဲ့ဌာနချုပ်ရှိရာပြစ်မှတ်ထားပစ်ခတ်တဲ့အတွက်ကုလငြိမ်းချမ်းရေးတပ်သား2ဦးသေဆုံးရတယ်လို့ကျင်ညာချက်ထုတ်ပြန်ပါတယ်။ဒီဖြစ်ရတဲ့ပတ်သက်ပြီးစစ်ဆင်းနေတယ်လို့ Israel စစ်တပ်ကပြောပါတယ်။အစောပိုင်းတုန်းကတော့ Israel မြောက်ပိုင်းကို missile ဒုံးကျည်တွေနဲ့ပစ်ခတ်ရမှာပါဝင်တဲ့ Hezbollah တပ်မှုကို Israel ကလေကြောင်းနဲ့တိုက်ခိုက်တုတ်တင်နိုင်ခဲ့တယ်လို့ပြောပါတယ်။ဒါပြင် Israel ပိုင်းနဲ့ထက်ကို Lebanon ဘက်ကနေနောက်ထပ်ပစ်ခတ်မှုအကြိမ်40ရှိတာတွေ့ရပြီးတချို့ကို Israel လေကြောင်းကာကွယ်ဌာနကဂျာဖြတ်ဖြက်စီးခဲ့တယ်လို့ပြောပါတယ်။ American သမ္မတ Joe Biden ဟာပေါ်ထူးနေက Israel ဝန်ကြီးချုပ်နဲ့ဖုန်းဆက်ပြောဆိုခဲ့ပြီးမကြသေးခင်ကအီရန်ရဲ့အစ္စရေးကိုတိုက်ခိုက်မှုအတွက်လက်တုံပြန်ရင်းအစ္စရေးစဉ်းစားနေတာနဲ့ဂါဇာနဲ့လေဗနွန်ကစစ်သွေးကြွတွေကိုတိုက်ခိုက်နေတဲ့အစ္စရေးကိုထောက်ခံမှာဖြစ်ကြောင်းအတည်ပြုပြောကြားခဲ့တာပါရုရှား-ယူကရိန်းနယ်စပ်ဒေသတစ်လျှောက်ကိုပြစ်မှတ်ထားပြီးတိုက်ခိုက်တဲ့ယူကရိန်းရဲ့ drone 62စင်ကိုရုရှားလေကြောင်းကာကွယ်စနစ်တွေကပစ်ချဖျက်ဆီးခဲ့တယ်လို့ရုရှားကာကွယ်ဝန်ကြီးဌာနကကျန်တဲ့ရေးနေမှာပြောပါတယ်ဒီထဲကထက်ဝက်လောက်ဟာကက်ဆန်နိုရာဒေတာမှာပြစ်ချခဲ့တာဖြစ်ကြောင်းရုရှားကာကွယ်ဝန်ကြီးဌာနကပြောပါတယ်။ယူကရိန်းနဲ့ပြစ်ခတ်တဲ့ drone တွေကို Kursk, Rostov, Belgrade နဲ့ Voronezh ဒေသတွေပြင် Azov ပင်လယ်နဲ့ရုရှားသိမ်းထားတဲ့ Crimea ဘက်တွေမှာပါရုရှားတပ်တွေကပြစ်ချခဲ့တာလို့ပြောပါတယ်။ယူကရိန်းစစ်တပ်ကတော့သူတို့ကရုရှားဘက်ကပြစ်ခတ်တဲ့ drone 62စင်းနဲ့က40ဒဇင်ကိုပြစ်ချနိုင်ခဲ့တယ်လို့ပြောပါတယ်။ယူကရိန်းသမ္မတ Volodymyr Zelensky ကတော့သူရဲ့ဥရောပမဟာမိတ်တွေစီကိုသွားတဲ့ခီးစဉ်အတွင်းကျေးဇူးပြုနေမှာဝန်ကြီးချုပ်ကီယာစတာမာနဲ့တွေ့ဆုံမှုအတွက်ဘရစ်ဂျင်ကိုသွားရောက်ပါတယ်။သူဟာကျေးဇူးပြုနေမှာပဲနေရူးမဟာမိတ်ဖွဲ့အတွင်းမှချုပ်မတ်ရူတန်နဲ့လန်ဒန်မှာတွေ့ဆုံမှာဖြစ်ပြီးပြင်သစ်သမ္မတအီမန်နျူယယ်မက်ခရွန်နဲ့တွေ့ဆုံဖို့ပါပါရီကိုခီးစဉ်မှာဖြစ်ပါတယ်။သူရဲ့ဥရောပခီးစဉ်အတွင်းသူ့နိုင်ငံပေါ်ရုရှားကျူးကျော်မှုကိုတွန်းလှန်ဖို့သူရေးဆွဲထားတဲ့အောင်မြင်မှုအစီအစဉ်ကိုချပြမယ်လို့ယူကရိန်းသမ္မတဇယ်လန်စကီကပြောပါတယ်။အမေရိကန်ရှေ့တောင်ပိုင်းဖလော်ရီဒါပြည်နယ်မှာအားဖြင့်ဟာရီကိန်းမီလ်တန်ဝင်ရောက်ခဲ့တဲ့အတွက်မိုးသီးထန်စွာရွာသွန်းပြီးရေကြီးရေရှမ်းမှုနဲ့အတူလေဆင်နှာမောင်းတိုက်ခတ်တာတွေကြောင့်မီးမရပဲဖြစ်နေပါတယ်။မီလ်တန်အားကျေသပြည်နယ်မှာဖလော်ရီဒါအလယ်ပိုင်းနဲ့မြောက်ပိုင်းဒေသတစ်လောကိုဖြတ်သန်းပြီးအတ္တလန္တိတ်သမုဒ္ဒရာရဲ့မဝင်ခင်အားဖြင့်နဲ့အပူပိုင်းဆိုင်ကလုန်းမုန်တိုင်းအဖြစ်ပြောင်းလဲနေပြီဖြစ်ပါတယ်။သေဆုံးသူ9ဦးထဲမှနေရှိပြီးနေအများပြားပျက်စီးရတယ်လို့လူပေါင်း3သန်းလောက်ဟာအခုခါရက်စစ်မီမရပဲဖြစ်နေပါတယ်။ရက်စစ်ကုမ္ပဏီတွေကတော့မီးပြန်ပြီးပေးထိုင်မှုအချိန်ကြာနိုင်တယ်လို့သတိပေးထားပါတယ်။သမ္မတဂျိုးဘိုင်ဒန်ကတော့ကျက်စပရီးနေမှာရုတ်တံကနေမင်ကွန်းပြောကြခဲ့ပြီးအခုတိုက်ခတ်တဲ့ဟာရီကိန်းမုန်တိုင်းအတွက်ပြန်နေတီဆောက်ဖို့ဒေါ်လာဘီလျံပေါင်းများစွာကုန်ကျနိုင်ပေမဲ့ဒေသခံတွေပြန်နေနလန်ထူအောင်တတ်နိုင်သလားအဆန်းကုန်ကူညီမယ်လို့ပြောပါတယ်။မုန်တိုင်းဟာဗိုလ်ထုနေညနေပိုင်းမှာဆာရာဆူတာဒေသမှာဟာရီကိန်းပြန်အဆင့်3နဲ့ဝင်ရောက်ခဲ့တာဖြစ်ပြီး လေးတိုင်နှုန်းကတနအီမှ130နီးပါးဖြစ်ပါတယ်။ဖလော်ရီဒါနောက်ဖက်ကမ်းရိုးတန်းကစင့်ပီတာစဘတ်မြို့နားမှာမုန်တိုင်းဟာကုန်းတွင်းဘက်ကိုဝင်ရောက်လာတာပါ။ငွေအချင်းကစံချိန်နဲ့16လက်မအထိရွာသွန်းလာဖြစ်ပြီးဒါကအောက်တိုဘာမှာရွာနေချက်မိုးထက်ရှစ်ဆပိုများပါတယ်။
ယူအေမြန်မာပိုင်းရဲ့မနက်ခင်းအစီအစဉ်တွေကို24နာရီလွှင့်ထုတ်ပေးနေတဲ့လူလူမိတ်ဆွေရုပ်တံလိုင်းကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ပါတယ်။လူလူမိတ်ဆွေရုပ်တံလိုင်းကို Utelsat 70B Asia Bing Juru တမောက်ဟုတ် Thaicom 6 Juru Channel 123လို့ကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ပါတယ်။ဒါ့အပြင် View A မြန်မာပိုင်း Facebook နဲ့ YouTube စာမျက်နှာတွေကနေပြီးတော့လည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။ View American တိုင်းအတောက်ချမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။အမေရိကန်ကမြန်မာအရေးနဲ့ပတ်သက်ပြီးတန်တမာရေးပံ့ပိုးမှုတွေနဲ့အတူအာဏာသိမ်းထားတဲ့စစ်ကောင်စီပေါ်မှာ PR တွေဆက်ပြီးပေးနေမယ်လို့လာအိုစ်နိုင်ငံမှာချင်းပါတဲ့ထိပ်သီးညီလာခံတွေကိုတက်ရောက်နေတဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကပြောကြားကြောင်း AFP သတင်းမှာဖော်ပြပါတယ်။ဒါပြင်မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေရောပါတာနဲ့နိုင်ငံရေးကျင်းသားတွေလွှတ်ပေးတာလိုမျိုးအမေရိကန်အစိုးရအဓိကစိုးရိမ်မှုတွေနဲ့ပတ်သက်ပြီးတိုးတက်မှုတစ်စုံတစ်ရာမတွေ့ရဘူးလို့ပြောပါတယ်။ဒီနေ့ထဲချင်းပါတဲ့အာရှအမေရိကန်ထိပ်သီးအစည်းအဝေးနဲ့အရှေ့အာရှထိပ်သီးအစည်းအဝေးတွေကိုသမ္မတဂျိုးဘိုင်ဒန်ကိုစားဝန်ကြီးဘလင်ကင်တက်ရောက်လာတာပါ။အိန္ဒိယ၊ဂျပန်၊တောင်ကိုရီးယားနဲ့တရုတ်နိုင်ငံတွေကတက်ရောက်လာမဲ့ခေါင်းဆောင်တွေအကြီးတန်းအရာရှိတွေနဲ့လည်းတွေ့ဆုံဆွေးနွေးမှာဖြစ်ပါတယ်။ချက်တဲ့ရင်းနဲ့ညနေပိုင်းကတော့ထိုင်းဝန်ကြီးချုပ်တဲ့ပေတွန်တန်ရှန်နဝတ်နဲ့တွေ့ဆုံပြီးမြန်မာအိန္ဒိယချင်းထိုင်းနေနဲ့မြန်မာနိုင်ငံတွေပဋိပက္ခတွေကူညီဖြည့်ရှင်းမှုစ조사တာ၊ဥယျာဉ်စွန့်ခွာထွက်ပြေးသူတွေလူသားဆန္ဒတွေအကူအညီတွေပေးနေတာအတွက်ကျိုးကျိုးချောင်းပြောကြခဲ့ပါတယ်။ဝင်းနီဘလင်ကင်ကအမေရိကန်ရဲ့အစ္စရေးထောက်ခံမှုပေါ်ဝေဖန်နေတဲ့မလေးရှားဝန်ကြီးချုပ်အန်ဝါအေဘရာဟမ်နဲ့လည်းတွေ့ဆုံခဲ့တာဖြစ်ပါတယ်။ရှမ်းပြည်နယ်တောင်ပိုင်းစီဆိုင်မြို့မှာမြို့ပေါ်ရပ်ကွက်တွေအတွက်ဒဂေါင်ရှင်းကောက်ယူပြီးပေမဲ့ရွာဘက်တင်မှာတော့လုံခြုံရေးအခြေအနေကြောင့်မကောက်ယူနိုင်သေးဘူးလို့ဒေသခံတွေကပြောပါတယ်။စစ်ကောင်စီရဲ့အောက်တိုဘာ1ရက်ကနေ15ရက်နေ့အထိဒဂေါင်ရှင်းကောက်ယူတဲ့အထက်မှာစီဆိုင်မြို့ပါဝင်ပါတယ်။မြို့ပေါ်ရက်ွက်အားလုံးကိုအောက်တိုဘာ9ရက်နေ့မှာအပိကောက်ယူနိုင်ခဲ့ပြီးရွာရီဘက်ကတော့လုံခြုံရေးအခြေအနေကြောင့်ခုချိန်ထိတံခေါင်းရှင်းမကောက်နိုင်သေးဘူးလို့စီဆိုင်မြို့ကသူက VOE ကိုပြောပါတယ်။စစ်ကောင်စီကကောက်ယူတဲ့တံခေါင်းရှင်းမှာတက်နိုင်တဲ့ဘက်ကမပါဘို့အာဏာရှင်ဆန့်ကျင်သူတွေကတိုက်တွန်းနေကြပြီးတံခေါင်းရှင်းကောက်ယူသူတချို့အဖမ်းခံရတာတွေရှိနေပါတယ်။စီဆိုင်မြို့ပေါ်မှာတံခေါင်းရှင်းကောက်တဲ့အဖွဲ့ကတော့လုံခြုံရေးထားတာမျိုးမတွေ့ရဘူးလို့ဒေသခံတွေကပြောပါတယ်။နေအိမ်တွေမိရှုပ်ခံရတဲ့စီဆိုင်မြို့ဟာအခုချိန်မှာကိုယ်တူကိုယ်ထပြန်တဲ့ထူထောင်ရေးကိုစတင်နေတာဖြစ်ပြီးဒေသခံအားလုံးနေရပြန်မလာနိုင်သေးပဲတချို့ကနီးစပ်ရာမြို့တွေမှာဆစ်ဆောင်နေရပါလားပါဒီလိုဆစ်ပြေးဆောင်နေသူတွေကိုတော့အုတ်ချုပ်ရင်းမှုကိုယ်တိုင်လာပြီးတံခေါင်းရှင်းကောက်ယူတယ်လို့လည်းပြောပါတယ်ဒီလိုတံခေါင်းရှင်းကောက်ယူမှုတွေသူတို့ရဲ့လုံခြုံရေးကိုစိုးရိမ်တယ်လို့လည်းမြို့ကန်တွေကပြောပါတယ်တရုတ်နိုင်ငံဟာထိုင်ဝမ်အတွက်ကိုစားပြုခွင့်လုံးဝမရှိဘူးလို့ထိုင်ဝမ်သမ္မတလိုင်ချင်းတေကကျစပရင်းနဲ့သူ့ရဲ့ပထမဆုံးအမျိုးသားနဲ့မိန့်ခွန်းမှာပြောကြားလိုက်ပါတယ်။ထိုင်ဝမ်နဲ့တရုတ်ပြည်မကြီးဟာအချင်းချင်းဘယ်သူလက်အောက်မှာမှရှိနေတာမျိုးမဟုတ်ကြောင်းနဲ့ထိုင်ဝမ်ဟာဒီမိုကရေစီနဲ့လွတ်လပ်မှုအဖြစ်ရှိကြောင်းပြောကြားခဲ့တာဖြစ်ပါတယ်။ဒါအပြင်ဒီမိုကရေစီနီးကြကိုပိုင်အုပ်ချုပ်နိုင်ရေးဟာအရေးပါကြောင်းပြောကြားခဲ့ပြီးထိုင်ဝမ်ရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုကြောင့်ပေါ်ကျူးကျော်တာတိမ့်ပိုက်တာမျိုးကိုခုခံကာဝယ်မယ်လို့လည်းကတိပြုပါတယ်။အခုလိုထိုင်ဝမ်အချုပ်အခြာအာဏာတည်မြဲရေးကိုဆုတ်ကန်ထားမှဖြစ်ကြောင်းပြောကြားတဲ့တစ်ချိန်နဲ့မှာပဲဥရုယာတီပြောင်းလဲမှုနဲ့ကာယောဂါကြီးတွေလိုကဘာလုံးဆိုင်ရာပြောင်းလဲမှုဆိုင်ရာတွေအတွက်တရုတ်နဲ့လက်တွဲဆောင်ရွက်လိုကြောင်းလည်းပြောပါတယ်။အခုလိုလှုပ်ဆောင်ရင်ဒေတာရင်းငင်းချင်းရင်းနဲ့ထိုင်ဝမ်ရဲ့လက်ကြားတစ်ဖက်တစ်ချက်ပြည်သူတွေရဲ့လူနေမှုဘဝကျေဝအောင်လှုပ်လိုကြောင်းလည်းပြောပါတယ်။အခုလိုထိုင်ဝမ်သမ္မတရဲ့ပြောကြားချက်နဲ့ပတ်သက်ပြီးဒါဟာထိုင်ဝမ်ရဲ့လက်ကြားဒေတာရင်းတင်းမောင်းမှုမြန်မာလာဖို့အတွက်ရည်ရွယ်ပြောကြားတာဖြစ်ကြောင်းတရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရကပြောပါတယ်။တရုတ်ရဲ့တပြည်တော် One China မူဝါဒအရထိုင်ဝမ်ဟာနိုင်ငံတကာနိုင်ငံမဟုတ်တဲ့အတွက်အချုပ်အခြာအာဏာပိုင်ဆိုင်မှုဆိုတာမရှိကြောင်းလည်းပြောကြားခဲ့တာပ
ါ။သတင်းတွေကိုဒေါက်ခင်မျိုးသက်ပြောပြသွားတာပါ။အခုတော့အပတ်စဉ်ကဏ္ဍတွေမတင်ဆက်မီသတင်းပေးပို့ချက်တဲ့သတင်းဆောင်မတွေကိုဥစွာတင်ပြပါမယ်။ပထမဆုံးကတော့ဒုတိယသမ္မတကမလာဟဲရစ်ပေါ်အိန္ဒိယနိုင်ငံသားတို့ရဲ့အမြင်တွေကိုတင်ပြပေးပါောင်းမယ်။အိန္ဒိယမိခင်ကနေမွေးဖွားလာခဲ့တဲ့အိန္ဒိယအနွယ်အမျိုးသမီးအမေရိကန်ဒုတိယသမ္မတကမလာဟဲရစ်ကိုဒီမိုကရက်ပါတီသမ္မတလောင်းအဖြစ်ရွေးချယ်လိုက်တဲ့ပေါ်အိန္ဒိယနိုင်ငံမှာအန်အောဝန်တာကြသူတွေရှိသလိုသူ့အကြောင်းကိုအသိသတိမပြုမိကြသူတွေလည်းရှိပါတယ်။ တချို့ကတော့ဒါဟာအမေရိကန်ပြည်ထောင်စုအတွက်တင်တာမကတခြားနိုင်ငံတွေအတွက်ပါပြောင်းရွှေ့အခြေချသူတွေအတွက်မှတ်တိုင်တစ်ခုဖြစ်တယ်လို့ပြောဆိုနေကြပါတယ်။ဒီအကြောင်းအိန္ဒိယနိုင်ငံနယူးဒီလီမြို့တော်ကနေ VOA သတင်းတောက်အန်တနာပါစရီချာသတင်းပေးပို့ထားတာကိုကိုခင်မောင်စိုးမင်းကပြောပြပါမယ
်။ဂျမေးကာနိုင်ငံသားဖခင်နဲ့အိန္ဒိယမိခင်တို့ကနေအမေရိကန်မှာမွေးဖွားကြီးပြင်းခဲ့တဲ့လက်ရှိဒုတိယသမ္မတကမလာဟဲရစ်ကိုသမ္မတလောင်းအဖြစ်ဝင်ရောက်ရှင်ပြိုင်ဖို့ရွေးချယ်ခံရတဲ့အတွက်အိန္ဒိယနိုင်ငံတောင်ပိုင်းကသူ့ရဲ့အဖိုးဖွားတွေရဲ့ကြေးရွာလေးကနေနယူးဒယ်လီမြို့တော်အထိစိတ်လှုပ်ရှားဝမ်းသာမှုတွေရှိကြပါတယ်။အဲ့ဒီထဲမှာနယူးဒယ်လီမြို့တော်ကနန်ဒီတာဆိုနီနဲ့စီမာဆင်းတို့နှစ်ဦးလည်းအပါအဝင်ဖြစ်ပါတယ်
။ Of course it's a sense of pride for us.
ဟုတ်ပါတယ်။အိန္ဒိယအနွယ်ပထမဆုံးအမျိုးသမီးတူဖြစ်တဲ့အတွက်ကျမတို့အတွက်ဂုဏ်ယူစရာပါ
။ It's quite an
ကျမတို့လူသားမန်မိန်းကလေးတွေကတော့ဒီသတင်းကတိတ်ကိုအံ့ဩဝမ်းသာစရာပါရှင့်။
တကယ်တော့သမ္မတလောင်းဝင်ပြိုင်မဲ့ကမလာဟဲရစ်စ်တင်သားမကပြိုင်ဘက် Republican Party ဘက်ကဒုတိယသမ္မတလောင်းအဖြစ်ဝင်ရောက်ရှင်ပြိုင်မဲ့ JD Vance ရဲ့ဇနီးဦးရှားချီလီကူရီ Vance ကလည်းအိန္ဒိယကနေရွှေပြောင်းအခြေချသူမိဘနှစ်ပါးကမွေးဖွားလာသူဖြစ်ပါတယ်။ဒါပေမဲ့လည်းဦးရှားချီလီကူရီ Vance ကိုတော့လူများများသိမသိကြပါဘူး။အိန္ဒိယနယ်ဘွားနှစ်ဦးနဲ့ပတ်သက်ပြီးနယူးဒယ်လီမြို့တော်ကအငိမ့်စားတဦးကအခုလိုမှတ်ချက်ပေးပါတယ်။
Both of them having a role
in India anwe thru no u zalon American tamara yukaw pwe ma pawin patat nida ha India shwe pyaung che cha thru ri twet yo India amwe ne a phye yo pu bi kaung ma de da bime American ye nai ngai yi sne twet ga pu bi lo yee chi de lo chano than ma de
da bime le Kamala Harris ye du tamara bwa 4 nit da kala tat tan ma pyaung pyaung myaw myaw lou nai da ma twet ya bu lo yu sa thru ri le shi ba de tu a ne ne India anwe so de a che ko daw a le tha da tait ma twet ya bu lo so ba de da ne patat pi New Delhi myo ta tu ga a khu lo mat che pyu ba de
to be very honest we didn't hear much of her in India
yu da da pyo ya no Kamala Harris si ga ne chano lo India ne patat lo pyo da so la tait ma ja ba u ဒုတိယသမ္မတတယောက်အနေနဲ့အိန္ဒိယနဲ့ပတ်သက်ပြီးတော့ဆက်ဆံရေးကတိတ်ပြီးတော့အရေးကြီးမဟုတ်ပါဘူး။သူနဲ့ပတ်သက်ပြီးလည်းသတင်းတွေမှာတိတ်မတွေ့ရပါဘူး
။ဒီကနေ့အိန္ဒိယလူငယ်တွေကတော့သူတို့ရဲ့ခေတ်အတွေ့ခေတ်အမြင်တွေပဲအများအားကိုရှုမြင်ကြတဲ့အတွက်ကမလာဟဲရစ်ဆိုတာဘယ်သူလဲလို့မေးကြသူတွေတောင်ရှိနေကြပါတယ
်။ I think that it is not on social
internet လူမှုကွန်ရက် social media မှာမတွေ့မိပါဘူး။ကျွန်မကတော့ social media တစ်ခုပဲကြည့်ပါတယ်။ TV ရုပ်သံသတင်းတွေကိုမကြည့်ဖြစ်ပါဘူး။
ဒီတိုင်းနိုင်ငံဝန်ကြီးချုပ်ဟောင်းရာရှိဆူနတ်ကလည်းအိန္ဒိယအနွယ်တူဖြစ်ပြီးအလားတူအမေရိကန်ပြည်ထောင်စုမှနောက်ထပ်အိန္ဒိယအနွယ်သမ္မတလောင်းအဖြစ်ဝင်ရောက်ရှင်ပြိုင်တာဟာအနောက်နိုင်ငံတွေကိုရွှေပြောင်းအခြေချသူတွေအကြားမှာဂုဏ်ယူစရာမှတ်တိုင်တွေဖြစ်ကြပါတယ်။ဒါနဲ့ပတ်သက်ပြီးနယူးဒယ်လီမြို့မှာနေထိုင်သူတချို့ကအခုလိုပြောပါတယ်
with UK
အရင်ဗြိတိန်အခု American ပြည်ထောင်စုကျမတို့အိန္ဒိယတွေဟာအားလုံးကိုလုံနိုင်ကြသလိုဖြစ်အောင်လည်းလုပ်ကြပါတယ်။
အိန္ဒိယနိုင်ငံကသမိုင်းဘာသာပါမောက္ခအာချီနာအိုချာကလည်းနိုင်ငံအသီးသီးကနေအမေရိကန်ပြည်ထောင်စုမှာအခြေချနေထိုင်ကြသူတွေထဲအိန္ဒိယနိုင်ငံသားတွေဟာဝင်ငွေအကောင်းဆုံးအောင်မြင်နေကြတယ်လို့သမ္မတလောင်းဝင်ရောက်အရွေးခံမဲ့ကမလာဟဲရစ်ရဲ့နိုင်ငံရေးဩဇာနဲ့ချိတ်ဆက်ပြီးအခုလိုပြောပါတယ်
In terms of population we
American ပြည်ထောင်စုမှာအခြေချနေထိုင်နေသူတွေထဲမှာအိန္ဒိယတွေကလူရေအရအများဆုံးမဟုတ်ပေမဲ့လည်းစီးပွားရေးမှာတော့တော်တော်အားကောင်းကြပါတယ်ဒီလိုအနေအထားတွေကြောင့်တစ်ချိန်ချိန်မှာဒီလိုအခြေအနေဖြစ်လာနိုင်တယ်ဆိုတာကိုလည်းညွှန်ပြနေပါတယ်အခုလက်ရှိမှာလည်းအိန္ဒိယနယ်ဘွားတူသမ္မတလောင်းရေကောက်ပွဲဝင်နေသည့်ဖြစ်လာတာကတော့အံ့ဩစရာကောင်းပါတယ်
ဘလိုပဲဖြစ်ဖြစ်နေရာတိုင်းမှာအိန္ဒိယအနွယ်တွေရဲ့အောင်မြင်မှုဟာအမြင့်တွယ်နေကြပါပြီ
။ကျွန်တော်ကတော့ကမ်မလာဟဲရစ်ကိုအမေရိကန်သမ္မတရွေးကောက်ပွဲမှာအနိုင်ရပြီးကမ္ဘာမှာအိန္ဒိယရဲ့ပုံရိပ်လှော်ကိုမြင့်တင်စေချင်ပါတယ
်။ဒီလိုအနေအထားတွေကြောင့်အိန္ဒိယနိုင်ငံတောင်ပိုင်းတမင်နာဒူပြည်နယ်ကကမ်မလာဟဲရစ်ရဲ့အဖိုးအဖွားတွေရဲ့ကြေးဝါးလေးကတော့သူ့ရဲ့သမ္မတရွေးကောက်ပွဲအောင်မြင်ရေးမျှော်လင့်ချက်အတွေ့ဆူတောင်းပေးနေကြအောင်ပါပါခင်ဗျာ။
ဒုသမရာကမလာဟဲရစ်နဲ့ပတ်သက်တဲ့အိန္ဒိယနိုင်ငံကလူတွေရဲ့အမြင်ကိုကိုခင်မောင်စိုးမင်းတင်ပြခဲ့တာပါနိုင်ငံတကာသတင်းဆောင်ပါတပုတ်အပြီးမှာတော့မြန်မာနိုင်ငံကအခြေအနေတွေဘက်ကိုတင်ပြပေးထားတဲ့သတင်းပေးပို့ချက်တွေဘက်ကိုလှည့်ပါအောင်မယ်ပထမဦးစွာရခိုင်ပြည်မှာစစ်ကောင်စီရဲ့ဘုံကျဲတိုက်ခိုက်မှုခံရတဲ့အခြေအနေကိုတင်ပြပေးပါမယ်ရခိုင်ပြည်နယ်မှာစစ်တပ်စခန်းနဲ့မြို့နယ်တွေတစ်ခုပြီးတစ်ခုလက်လွတ်ဆုံးရှုံးနေရတဲ့စစ်ကောင်စီဟာအရသားတွေကိုဥတည်ပြီးတော့လေကြောင်းကနေတိုက်ခိုက်တာတွေတိုးမြင့်လှုပ်ဆောင်လာပါတယ်အော်တိုဘာလာဆယ်နေတုန်းကလည်းကြောက်တော်မျိုးပေါ်ကိုလေကြောင်းကနေဘုံကျဲတိုက်ခိုက်တာကြောင့်အရသားဆယ်ဦးထက်မနည်းသေဆုံးဒဏ်ရာရရှိခဲ့တယ်လို့ ကျောက်တော်ဒေတာကန်တူကပြောပါတယ်ရန်ကုန်ကပေးပို့ထားတဲ့သတင်းကိုတော့ကိုညာဝင်းအောင်ကပြောပြမှာပ
ါရခိုင်ပြည်နယ်မြောက်ပိုင်းကအာရကတက်တော် AA ထိန်းချုပ်ထားတဲ့ကျောက်တော်မြို့ပေါ်ကိုစစ်ကောင်စီကကြာသပတေးနေ့ညနေ၄နာရီလောက်မှာ Jet Fighter နဲ့လာရောက်ဘုံကျဲခဲ့တာကြောင့်အရသား15ဦးထက်မနည်းသေဆုံးခဲ့ရတာရှိတယ်လို့ဘုံကျဲခံရတဲ့နေရာနဲ့အနီးဆုံးမှာရှိတဲ့ဒေသခံတဦးကပြောပါတယ
်ညနေ၄နာရီခွဲလောက်ကပေါ့နော်ဒီ Jet Fighter နဲ့လာပစ်တယ်ခင်ဗျာလာပစ်တော့ဒီသေဆုံးတဲ့အားသူတွေအများကြီးရှိတယ်လို့ကျွန်တော်တို့သိရတယ်ကျွန်တော်တို့ဒီအကြမ်းအဖျင်းသိရတယ်လို့ဆိုရင်ဒီဒေသခံ15ဦးထက်မနည်းသေဆုံးတယ်လို့သိရတယ်ခင်ဗျာအဲ့ဒီထက်မှဒီဒဏ်ရာပြင်းထန်တဲ့သူလေအများပြားရှိလို့သိရခင်ဗျာဟုတ်ပစ်တာကကြတော့ဒီမျိုးကြတာကမျိုးထင်းမှကြတာခင်ဗျာဟုတ်မျိုးထင်းနဲ့ဒီဈေးနာပေါ့လေအဲ့နာမှကြတာခင်ဗျာဟုတ
်စစ်ကောင်စီဟာအေးထင်းချုပ်တာတဲ့မြို့နယ်တွေကိုမကြခဏဆိုသလိုလေချောင်းကနေလာရောက်ပြစ်ခတ်တာကြောင့်ဒေသခံတွေအနေနဲ့လည်းအချိန်နဲ့အမျှစိုးရိမ်နေရတယ်လို့သူကဆက်ပြောပါတယ
်ကျွန်တော်အဲ့ဈေးလာတော့ကလေကျွန်တော်တို့အဘာသင်မှမကြလိုက်ဘူးခင်ဗျာလေရင်လာတော့အဆန်ကိုကျွန်တော်တို့မကြလိုက်ဘူးအဲ့ပစ်တဲ့အဆန်မှာအာလင်းပစ်တာဆိုပြီးတော့အဲ့လိုမျိုးအဆန်ကြတော့မှအာဘလူချိတာလေးဆိုတော့ကျွန်တော်အဲ့နှမရှိတာဆိုတော့အာဘလူလည်းမသိဘူးကိုကကိုပေပီလာမသိဘူးဒီလောက်ဆိုရင်ငါတော့ဘာဖြစ်မလဲမသိဘူးတော့ပါပြီဆိုပြီးတော့အဲ့လင်းတရှင်းပိုက်ပြီးတာနဲ့နောက်ဆက်လက်ပြန်ပြီးတော့ဝေးလို့ပဲပြီးတော့လာတယ်ခင်ဗျာဆိုတော့အဲ့ရှိမှဘုရားတွေကိုးနေပြီကျွန်တော်ဆိုတအားစိုးရင်စိတ်တွေဖြစ်တာရှိခင်ဗျာအဲ့ရင်တွေတအားတုံပြီးတော့အခုထက်တိလေးဟုတ်ရင်းတုံတာမပြောက်သေးဘူးများဟုတ
်ပြီးခဲ့တဲ့အော်တိုဘာ9ရက်နေ့ကလည်းတောင်ကုန်းမြို့နယ်တန်းလွဲရွာမှကျေးရွာကိုစစ်ကောင်စီကလေကြောင်းကနေဘုံကျဲခဲ့တာကြောင့်အရသား10ဦးကျော်သေဆုံးပြီးအများအပြားဒဏ်ရာရရှိခဲ့တာလည်းဖြစ်ပါတယ်စစ်ကောင်စီအနေနဲ့အခုလိုအရသားတွေကိုပြစ်မှတ်ထားတိုက်ခိုက်တာတွေမလုပ်ဖို့ကြောက်တော်ဒေသခံတူဦးကတောင်းဆိုပါတယ
်စစ်ကောင်စီအနေနဲ့ပေါ့လေဒီလိုမျိုးဘာမှမဆိုင်တဲ့ဒီအရသားတွေနေထိုင်တဲ့ဒီမျိုးရော်တွေကိုပေါ့လေဒီလေရင်နဲ့ဘုံကြီးတာရဲတန်းပေးပါလို့ကျွန်တော်ပြောချင်ပါတယ်။ဘာလို့ဆိုတော့ဒီပြည်သူလူထုတွေကဘာမှမဟုတ်ဘဲနဲ့ဒီအကြောက်တရားနဲ့ဖုံးလွှမ်းနေရတာခင်ဗျာ။ဒီနေ့ကိုယ့်အကိုပြင်မလဲဆိုတာအဲ့လိုမျိုးအကြောက်စိတ်တွေနဲ့နေရတော့ဘုံလာမကြည့်ချင်ဘူးလား။ဟိုရဲတန်းပေးပါ
။ရခိုင်ပြည်နယ်မှာအေတပ်ဖွဲ့နဲ့တိုက်ပွဲတွေအတွင်းနေမြေအများပြားလက်လွတ်ဆုံးရှုံးခဲ့ရတဲ့စစ်ကောင်စီဟာလေကြောင်းတိုက်ခိုက်မှုတွေတိုးမြင့်လှုပ်ဆောင်လာနေတာပါ။ဒီလအတွင်းမှာပဲစစ်ကောင်စီလေကြောင်းပစ်ခတ်မှုကြောင့်ရခိုင်ပြည်နယ်မှာအရသားတေဆုံးထိခိုက်ဒဏ်ရာရရှိသူ90နီးပါးရှိနေတာဖြစ်ပါတယ်။လက်ရှိမှာတော့ရခိုင်ပြည်နယ်ကကွာမောင်းတော်အမ်းမြုံနယ်တွေကိုအရကတက်တော်အေးဘက်ကထိုးစစ်ဆင်တိုက်ခိုက်နေတာကြောင့်နှစ်ဖက်တိုက်ပွဲတွေပြင်းထန်နေပါတယ်။ရခိုင်ပြည်နယ်ကစစ်ရေးပဋိပက္ခနောက်ဆုံးအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမရှိသေးပါဘူးခင်ဗျာ။
ဒါကတော့ရခိုင်ပြည်နယ်ကြောက်တော်မှာစစ်ကောင်စီကလေကြောင်းကနေတိုက်ခိုက်ခဲ့တဲ့အခြေအနေကိုရန်ကုန်ကသတင်းပေးပို့ထားတာကိုကိုညာဝင်းအောင်ကတင်ပြပေးခဲ့တာဖြစ်ပါတယ်။ VOA ရဲ့အံလွင့်အစီအစဉ်ကိုဆက်လက်ကြည့်ရှုနားတော်တာဆင်နေတာပါ။ဆက်လက်ပြီးတော့မန္တလေးတိုင်းနဲ့စကိုင်းတိုင်းဘက်ကအရသားတွေကိုအစုလိုက်အပြုံလိုက်အဖမ်းခံထားရတဲ့အကြောင်းဆက်လက်တင်ပြပေးပါမယ်။ပြင်းကြံခရိုင်ငဇုံမြို့နယ်ညောင်လေးပင်ရွာကဒေသခံ100နီးပါးကိုဟနာသိန်းစစ်ကောင်စီကထောက်ပံ့ထားတဲ့အရသားလက်နက်ကင်တွေကအော်တိုဝါလာ၈ရက်နေမှာဖန်စီသွားခဲ့ပြီးပြီးခဲ့တဲ့ရက်ထိတချို့တဝက်သာပြန်လို့သေးတယ်လို့ဒေသခံတွေကပြောပါတယ်ဘုဒ္ဓလင်မှာလည်းဖန်စီခံထားရတဲ့အရသားတချို့ပြန်လဲလွတ်မြောက်လာခဲ့တာတော့ရှိတယ်လို့ဒေသခံတွေကပြောပါတယ်မန္တလေးတိုင်းနဲ့စကိုင်းတိုင်းတွေကအရသားတွေဖန်စီခံရတဲ့အခြေအနေရန်ကုန်ကသတင်းပေးပို့ထားတာကိုတော့ကိုငိမ့်ချန်းအေးကပြောပြပေးမှာပ
ါမန္တလေးတိုင်းငဇုံမြို့နဲ့ကိုးမိုင်ကွာမှာရှိတဲ့ညောင်လေးပင်ရွာကဒေသခံ100နီးပါးကိုစစ်တပ်နဲ့စစ်တပ်ထောက်ခံသူတွေကဖမ်းဆီးသွားတာလို့ဒေသခံတွေကပြောပါတယ်။အောက်တိုဘာ8ရက်မနေ့ပိုင်းမှာတောင်ရွာဘူရွာကိုစစ်တပ်နဲ့စစ်တပ်ထောက်ခံသူတွေရောက်ရှိလာပြီးတောင်ရွာဘူရွာကတဆင့်ညောင်လေးပင်ရွာကိုရောက်ရှိချိန်မှာဖုံးကြောင်မှနေထိုင်နေတဲ့ဒေသခံ100နီးပါးကိုဖမ်းဆီးသွားတာလို့ဆိုပါတယ်။ဒေသခံတွေဖမ်းဆီးခံရတဲ့အခြေအနေနဲ့ပတ်သက်လို့ငဇုံဒေသခံတူပြောတာကတော့
ညောင်လေးပင်ဖုံးကြောင်ကိုရောက်လာပြီးတော့မှပြည်သူအဲ့လိုမျိုးပေါ့နော်တရားဝင်းကျင်ကန်ကိုပေါ်သွားတယ်ပေါ့နော်ဖုံးကြောင်ထဲမှာသူတို့ကအဲ့မှာဖုံးကြောင်ကငကူကလေးမှာသူကအိမ်တော်သူ90လောက်ကအပောင်ဝင်းကျင်မှာအဲ့လိုမျိုးသူတို့ဒီဖုံးကြောင်ဝင်းကျင်မှာဖုံးကြောင်ဆိုဖုံးကြောင်ပရဝင်းထဲမှာပေါ့နေကြတာပေါ့အဲ့ဖုံးကြီးကသူကဘာသာပေါင်းသမုံသမျိုးနဲ့အဆုံးအဆုံးရှိတာအဲ့ဒါအဲ့90လောက်ကဟိုးကလေးကရှိနေတာကြာခဲ့ပြီဆယ်စုနှစ်ခုလောက်ရှိနေပြီသူလည်းရွာကနေလည်းအဲ့ထဲမှာအဲ့လိုမျိုးဆက်ချောင်ရမတန်းနဲ့ဖုံးရုံယုံကြီးတဲ့လူတွေပေါ့ဗျာအဲ့လိုသိချောင်မတန်နဲ့နေရင်မတန်နဲ့အဲ့လိုမျိုးကျုံပြီးသားလာကြတာဒီနေ့လည်းသူ့ပြင်းလို့ပြီးလို့လည်းကြားတယ်ပေါ့နော်
ညောင်လေးပင်ရွာကိုမဝင်ခင်တောင်ရွာဘူးရွာကိုဝင်ရောက်ချိန်မှာလက်နက်ကြီးတွေပစ်ခတ်ပြီးတနက်ပစ်ဖောက်တဲ့အတွက်အမျိုးသမီးနှစ်ဦးဒဏ်ရာရပြီးအသက်60ကျော်အမျိုးသားတဦးနှလုံးဖောက်ကသေဆုံးသွားတယ်လို့ဒေသခံတွေကပြောပါတယ်ဖန်စီခန်းသူတွေကိုငဇွန်မြို့ပေါ်ကိုခေါ်ဆောင်သွားတယ်လို့ဆိုပါတယ်ဖန်စီခန်းသူတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမရှိသေးပါဘူးအခုလိုဒေသခံအရက်သားအများပြားဖန်စီခံရတာကြောင့်ညောင်လေးပင်တောင်ရွာဘူးရွာအပါဝင်အနီးနားကကျေးရွာ9ရွာကဒေသခံတွေဘေးလွတ်ရာတိမ်းရှောင်နေကြပါတယ်။ဘူးတလင်မြို့ကိုတကြောပြန်စစ်ကြောင်းထိုးနေမြေရှင်းလင်းနေတဲ့စစ်တပ်စစ်ကြောင်းဟာဘူးတလင်မြို့နယ်ထဲကိုဝေရောက်သွားပြီလည်းဖြစ်ပါတယ်။နေမြေရှင်းလင်းချိန်ဒေသခံ20နီးပါးကိုဖမ်းထားပေမဲ့မြို့ထဲဝင်ချိန်မှာတော့ဖမ်းဆီးထားသူတွေကိုနေနဲ့တော့ပိတ်ထားခဲ့တယ်လို့စစ်ဘေးရှောင်ကူညီပေးနေသူတူကပြောပါတယ
်။စစ်ကြောင်းကဘူးတလင်မြို့ထဲကိုဝင်သွားပြီကြာအဲဒါသာကံဒီကိုတိတိအိနှလုံးနဲ့ကိုခွဲပြီးတော့တော့နဲ့ခတ်ပြီးပိတ်ပါလေမင်းညတယ်သူတို့ကထွက်သွားတာဗျအဲ့ဒါ20ကျော်ဝင်းကျင်ပေါ့နော်20ကျော်ဝင်းကျင်ဖမ်းခံရတယ်တော့ဘလုံးမကင်းနေပါတဲ့သူတွေဒါညာပေါ့နော်အဲ့လိုလူတွေကတော့လွတ်မလွတ်တော့မသိဘူးအများစုကတော့ပြန်လွတ်တယ်ဗ
ျဘုဒ္ဓလင်းထဲမှာစစ်တပ်စစ်ကြောင်းဂျားဖြတ်တိုက်ခတ်ခံပြီးတဲ့နောက်အောက်တိုဘာ4ရက်ကစလို့အနောက်မြောက်တိုင်းစစ်ဌာနချုပ်ကထွက်လာတဲ့စစ်တပ်စစ်ကြောင်းဟာဘုဒ္ဓလင်းမြို့နယ်ထဲမှာတကြောပြန်နေမြေရှင်းလင်းရေးလုပ်နေတာပါ။နေမြေရှင်းလင်းရေးတွေအတွင်းအရက်သားတွေဖမ်းဆီးခံရတာဖြစ်ပြီးတော့နေတချို့လဲမီးရှို့ခံရတာရှိတယ်လို့ဒေသခံတွေကပြောပါတယ်။လက်ရှိဘုဒ္ဓလင်းနယ်ထဲမှာစပေးရှောင်း1000နီးပါးဟာဘေးလွတ်ရာတိမ်းရှောင်နေရပြီးအကူအညီတွေလိုအပ်နေတယ်လို့လည်းပြောပါတယ်ခင
်ဗျာ။ VOA American အသံရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ။VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်လိုက်တာနဲ့ထိတ်တန်းရောက်သတင်းတွေကိုဖြန့်ချိခြင်းနဲ့ဒီပိုင်းနဲ့ထဲရရှိနိုင်မှာပါ VOA Telegram တရားဝင်စာမျက်နှာက VOA Bami ဆိုတဲ့တံမဲနဲ့ Blue Mark အပြာရောင်အမှတ်လေးပါတာပြည်ပြည်ကြုံပါတယ် VOA သတင်းတွေပေးသက်စီအများဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်ခင်ဗျာ
တောက်ကြနေမှာနဲ့ပဲအတန်လွင့်အစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်ပြည်တွင်းစစ်နယ်ရာသီဥတုဘေးကိုခံရတဲ့မြန်မာနိုင်ငံရဲ့ထွက်ကုန်တင်ပို့မှုကျဆင်းလာတဲ့အကြောင်းဆက်လက်တင်ပြပေးပါမယ်။တချိန်ကတရုတ်နဲ့ထိုင်းကိုတင်ပို့တဲ့ရာသီပေါ်သီးနှံတွေကိုလုံခြုံရေးနဲ့လမ်းပန်းဆက်သွယ်မကောင်းတာကြောင့်ပြည်တွင်းမှာဈေးကွက်ရှာပြီးရောင်းချနေရတယ်လို့သီးနှံစိုက်ပျိုးထုတ်လုပ်သူတွေကပြောပါတယ်။အခုနှစ်မှာရာသီဥတုကြောင့်လည်းသီးနှံပြတ်မှုတွေဖြစ်ပေါ်နေပါတယ်။ရန်ကုန်ကပေးပို့ထားတဲ့သတင်းကိုတော့ကိုစီသူကပြောပြပေးမှာပါ
။ပြည်ပဖို့သီးနှံတွေစပြီးပေါ်လာပြီမဲ့နေဆက်ကုံတွေရည်ရာသီဥတုနဲ့လမ်းပန်းဆက်သွယ်ရေးမကောင်းတာကြောင့်တောင်သူတွေကုံတွေတွေကပြည်တွင်းဈေးကွက်ကိုပဲအဓိကအားထားလာပါတယ်။တနည်းကိုအမေရိကန်ဒေါ်လာတန်းချီဝင်ငွေရနေတဲ့တရုတ်နဲ့ထိုင်းဈေးကွက်ကိုလက်လွတ်ထားရတာပါ။တချို့ကလည်းတောင်ချီလိတ်နေဆက်ကနေထိုင်းကိုထောပတ်တီးပို့နေပါတယ်။ဒါပေမဲ့မြန်မာနိုင်ငံလေပိုင်းကတောင်သူတွေကတော့လမ်းပန်းဆက်သွယ်ရေးကြောင့်အခုနှစ်မှာပြည်တွင်းဈေးကွက်ကိုပဲဥတီရောင်းချနေကြောင်းရှမ်းပြည်နယ်ဟိုပိုးမြို့ကထောပတ်ဆိုင်ကင်ပိုင်ရှင်တူကပြောပါတယ်။
ဒီပါတော့လေပို့နေကြတယ်ဆင်ဟောက်တချိလေးကနေတစ်ဆင်ပေါ့နော်ပြီးတော့ VNN ဆက်တို့အဲ့လိုမျိုးလေးသွားရဲတချို့နေတွေကကျတော့ရေကြီးသွားတဲ့အခါလမ်းတွေကပိတ်ဆို့မှုကြီးဖြစ်သွားတော့အစီးခူးလို့မရဘူးသွက်တင်လို့မရဘူးအဲ့လိုအခြေအနေတွေတော့ရှိသွားတချို့ခြံနေရတော့မရဘူးပေါ့ဟုတ်ဒီအခုရာသီကအရန်ပေါ်ပြီးတော့အရန်ခူးများတယ်တကယ်ကျိုးချိန်ခါဖြစ်တဲ့ခါကျတော့လေဒီကင်းကြတော့အမျက်နေတာပေါ့ဈေးကကြတော့ပြပါကိုတဲ့ခါကြတော့အရင်တော့ကကြတော့ဈေးအရင်ကောင်းနေပေါ့နော်အခုပြည်တွင်းကပုံမင်းအားကြီးရှုံးပြီးနိုင်တာလေဖြစ်လာတယ်ပေါ့ဒီနေ့ကောင်းလေ
ရှမ်းတောင်ပိုင်းမှာအခုနှစ်တရက်သီးအထွက်ကောင်းပြီမဲ့မိုးကောင်းခဲ့လို့အရင်သွေးကိုထိခိုက်ခဲ့ပါတယ်ဒီတရက်သီးတွေကိုရှမ်းရှိပိုင်းကျိုင်းတုံကနေတရုတ်နယ်ဆက်မိုင်းလားကိုတည်ယူဖို့ဆိုရင်လမ်းမကောင်းလို့၄ရက်လောက်ကြာနေပါတယ်ဖေးသီးကိုလည်းမိုင်းလားနယ်ဆက်ကိကနေတရုတ်ကိုပို့ပါတယ်ဒါပေမဲ့လမ်းကျန်းလို့တရက်ကိုကားအစီ50လောက်ပဲသွားနိုင်ပြီးကုန်ကြစည်များကြောင်းတည်တည်ဝလံစိုက်ပျိုးထုတ်လို့ရောင်းချသူများအသင်းရဲ့ဥက္ကဋ္ဌက VOA ကိုပြောပါရစေ
။ဒီဒီကနေ့ကဖုတ်ပြီးတော့မကိုက်ဘူးရှားတာပါ။ဒါဥမာချင်းနဲ့တချင်းနဲ့မှ3000အလောင်းကြီးရဆိုရင်ကျဲဝင်ရှင်းတော့3000မပန်းချင်းမပေါင်းအလောက်ပဲရှားတော့တာခါလေးတပေါင်းခွဲနေတာမှဖြစ်တာလို့ရှိသေးတယ်ဒီခါကလေးဒီကြီးတာနဲ့ပြင်းသွားကြာလာနဲ့ဆိုတော့ဒီခါကဒီမှာအလိုစိတ်ပါနေယူပါလေအခုလောကကျတိုးနေ3000လောက်ကြာရကခ
တရသည်ကိုမိုးရွာလို့အလုံးပိတ်မိုးကနဲ့တဲမဆိုရင်တော့အပြက်စီးအဆုံးရှုံးများတယ်လို့ကုံတယ်တွေကပြောပါတယ်ပြည်တွင်းမှာတော့ဈေးရတာနည်းတယ်လို့စိန်တလုံးရောင်းချတဲ့ကုံစီတိုင်းပိုင်ရှင်တအူးကပြောပါတယ် အခုလကစပြီးဖရဲတရက်တခွာပင်မဲ့လိမ္မော်ထောဘတ်ဒီလိုရာသီပေါ်သီးနှံတွေကိုပြပတင်ဖို့လေးရှိပါတယ်ကချင်ပြည်နယ်ကံပိုက်တီကနေတရုတ်ကိုကုန်ကားတွေသွားနေပေမဲ့ငါပြောကိုပဲအဓိကတင်နေကြတာပါပြိပခါတွေကြောင့်မူဆဲကုံတွေရေးရထားတာကသီးနှံစိုက်ပျိုးထုတ်လုပ်သူတွေအတွက်ဆုံးရှုံးမှုတွေရှိတယ်လို့တောင်သူတွေကပြောပါတယ်ခင်ဗျာ
ကိုစီသူပြောပြသွားတာပါမြန်မာနိုင်ငံဆိုင်ရာသတင်းပိပိုချက်တွေအပြီးပါတော့အမေရိကန်ပြည်ထောင်စုကမဲလ်တန်မုံတိုင်းအခြေအနေကိုတင်ပြပေးပါအောင်မယ်အမေရိကန်တိုင်းကတောင်ပိုင်းဖလော်ရီဒါပြည်နယ်ကိုဒေသစံတော်ဂျိမ်းဘုတ်ဟူးညပိုင်းကမဲလ်တန်ဟာရီကိန်းမုံတိုင်းတက်ခိုက်ခဲ့ပါတယ်ဒီအခြေအနေနဲ့ပတ်သက်ပြီးမုံတိုင်းဝင်ရောက်ပြီးတဲ့နောက်ဆုံးရအခြေအနေတွေကိုဆာရာဆူတာမြို့ကန်တခုကိုမမျှသတင်းအောင်ကဆက်သွယ်မေးမြန်းပြီးတင်ပြထားပါတယ်
American နိုင်ငံ Florida ပြည်နယ်ကိုသတင်းနှစ်ပတ်အတွင်းမှာ Hurricane မုန်တိုင်းဒုတိယအကြိမ်ဝင်ရောက်ခဲ့တာပါ Atlantic သမုဒ္ဒရာထဲမှာဗဟိုပြပြီးကုန်းတွင်းပိုင်းဝင်ရောက်လာတဲ့ Milton Hurricane မုန်တိုင်းတံကို Florida ပြည်နယ်တဝိုင်းညလုံးပေါက်ကျုံရသလို UT ရဲ့ရေကြီးရေရှမ်းနိုင်တဲ့ Aniri ဆက်ပြီးတော့ကျုံရနိုင်တာကိုလည်းအနောက်ပိုင်းတွေကသတိပေးထားပါတယ်ဗုဒ္ဓဟူးနေ့ညပိုင်းဟာ Florida ပြည်နယ်အနောက်အလယ်ပိုင်း Sarasota County Sarasota မြို့ကိုဝင်ရောက်တိုက်ခတ်ခဲ့တဲ့Milton Hurricane မုန်တိုင်းကြောင့်အပျက်စီးအခြေအနေတွေနဲ့ပတ်သက်ပြီးမြို့ကန်ကို James Linton ကအခုလိုပြောပါတယ်
။ဝင်သွားတာတော့ 102 mile per hour နှုန်းနဲ့ဝင်သွားတာညဆိုရင်တတော်ကိုစိုးတယ်လေရလေလေအရန်ကျန်းတယ်။ဒါပေမဲ့ကျွန်တော်အခုမနေ့မြို့ပြင်ကိုရှောက်ထွက်ကြည့်တယ်လေ။ထွက်ကြည့်တော့ fence ရယ် tree ရယ်အဲ့လောက်ပဲလဲတယ်။ sign board တွေရယ်လေ။ဒါမဲ့ကျွန်တော်ကျွန်းပေါ်တက်သွားတော့ကျွန်းအဝနာရောက်တော့ဒရိုင်ဝမှာရဲကပြန်လှည့်ခိုင်းစီစတာကီကဒီအိုင်ဝေါ်ဆပြီးတော့လန်ဖောလောက်တဲ့နေရာပေါ့နော်အဲ့နေရာဟိုပေးမသွားဘူး access မလုပ်ခိုင်းဘာလို့ဆိုတော့ damage တွေရှိလို့အထက်တက်မှာ
မြို့ရင်းမှာအပြက်စီးတွေကမှန်းထားတဲ့လောက်မများပေမဲ့ CS တက်ကီကျွန်းကန်းကြီးတဝိုက်မှာတော့ထိခိုက်ပျက်စီးမှုတွေရှိနိုင်တယ်လို့ပြောပါတယ်
မနေ့ကမုံတိုင်းကစပြီးတော့လေစပြင်းတာညနေ9နာရီလောက်ကစတယ်9နာရီလောက်ကစပြီးတော့လေက maybe 20 30 mile နှုန်းလောက်နဲ့တိုက်ပြီးတော့9နာရီခွဲလောက်မှစပြီးတော့လေချမ်းလာအကျန်းအဲ့ဒါဟိုတပ်ပေါ့စပြီးတော့ hurricane ကျွန်တော်တို့ကမ်းခြေကိုရောက်လာတဲ့အချိန်ဖြစ်လိမ့်မယ်အဓိက Iowa ဖြတ်သွားတာတော့ sister key ပေါ်ကနေဖြတ်သွားတယ်အခုကျွန်တော်တို့အိမ်ရဲ့တကျော်လည်းပဲဒီလားစီစာကီကိုထည့်တဲ့သွားမယ်ဆိုကလာရိုလို့ခေါ်တယ်ကလာရိုကနေရောစီစာကျုံးမော်ကိုအက်ဆက်လောက်တာလေဆိုတော့အဲ့ကျုံးမော်ကိုတော့အခုပေးမသွားတော့ဘူးအကုန်လုံးပိတ်ထား
မုန်တိုင်းမတိုက်ခင်ကလေးကကျူတင်ပြင်ဆင်မှုတွေလှုပ်ထားတယ်လို့ဒေသခံတွေဘေးလွရာပြောင်းရွှေ့ကြဖို့လေအာနာပိုင်တွေကအမိန့်ထုတ်ထားပါတယ
်ဒေသခံတွေကိုကြိုပြီးတော့ဟိုနေ24 hour တဲ့ဟိုကကျွန်တော်တို့အတင်းထွက်ခိုင်းတယ်အားလုံးဇုံ ABC ပရမ AB ကိုအရင်ထွက်ခိုင်းတယ်ထွက်ခိုင်းပြီးတော့နောက် CO ထွက်ခိုင်းတယ်တက်ကြီးရွယ်ဦးတွေအိမ်မှာတကယ်လို့ဟိုပြောင်းရွှေ့မနိုင်တဲ့လူတော်မှသူတို့ကအဲ့ဟိုသားပေါ့လာပြီးတော့ disaster တင်းရနေပြီးလာခေါ်ပေးတယ် government ကတော်တော်ကောင်းတယ်တေးစားလုတ်ပေးတာလေနောက်ပြီးတော့ကြိုပြီးတော့အားလုံးတင်ဆင်ထားကြတာ
ဘုံတိုင်းဝင်ရောက်ပြီးကိုကြီးကယ်ဆယ်ရေးနဲ့ပတ်သက်လို့လေကို James Linton ကအခုလိုပြောပါတယ
်ဒီမှာအလုံးကလေဟိုစက်တင်ဘာ29ကဖြတ်သွားတဲ့မုံနိုင်ရကြတော့ကျွန်တော်တို့မျိုးအစွန်ဖျားလေးပဲလေအဲ့ဟိုနေခံစားရတာဒါပေမဲ့ပူပြီးတော့အဲ့ရေကြီးတာတို့နောက်လေတိုက်တဲ့ဟာ damage ဖြစ်တာတို့ကပူပြီးတော့အပြည့်စီးပုံများတယ်အခုကျွန်တော်ကဘာလုပ်လဲဆိုတော့မနေ့စောကြီးကျွန်တော်ထသွားတယ်ဟိုသားမနေ့9နာရီခွဲလောက်ကိုကျွန်တော်ထွက်ကြည့်တယ်ဟိုနေပေါ့တချို့နေရာတွေကျတော့ access လုပ်လို့မရဘူးကိုယ်ပတ်ပြီးတော့ဘေးကနေပြီးတော့ကိုယ်ပတ်မောင်းသွားတာပေါ့နော်မောင်းသွားပြီးတော့ကျွန်တော်9နာရီလောက်ရောက်တော့ပြန်အိမ်ဘက်ပြန်ရောက်လာတော့တချို့တစ်ပင်တွေကိုသူတို့ကလာပြီးတော့အဲ့ချိန်းစောတွေနဲ့ဖြတ်ပြီးတော့လမ်းပွင့်အောင်လုပ်ပေးတယ်ဂါဗာမင်ကလေကောင်တီကနောက်အဲ့လမ်းမှာတွေ့တယ်အဲ့ဓာတ်စီကားကြီးတွေအာစဲစီကိုစီအဲ့လောက်ကိုသူတို့အက်စကော့နဲ့လေဓာတ်စီတွေလိုက်ဟိုပို့နေဂျင်တိုင်းကိုတွေ့တယ်နောက်အဲ့ဟိုတချို့နေရာတွေမှာအဲ့ဒီဟိုလက်စစ်ပါဝါဟိုနေပြင်မဲ့လူတွေကတန်းစီတော့အများကြီးပဲရာနဲ့ချီပြီးတော့စောင့်နေတာတွေ့တယ်
။မုံတိုင်းတင်နေရာတွေမှာမြန်မာနိုင်ငံကအခြေချနေထိုင်သူအများအပြားရှိပါတယ်။မုံတိုင်းတင်ဖလော်ရီဒါပြည်နယ်ကိုအရေးပေါ်အ
ဖက်ဒရယ်အစိုးရအကူအညီတွေပေးရသွားဖို့လေသမ္မတဘိုင်ဒန်လက်မှတ်ရေးထိုးထားပါတယ်ရှင
် VOA American တိုင်းရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနိုင်စင် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုစီစဉ်တွေကိုလိုင်းတိုမီတာထုတ်လွှင့်မှုဖြင့်ကျိုးတို့ရုပ်သံလိုင်းနဲ့ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာနောက်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Facebook စာမျက်နှာတွေမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်။လိုင်းတိုမီတာနဲ့ဖမ်းယူနားဆင်ခြင်းနဲ့ဆိုရင်တော့ VOA Radio ညပိုင်းစီစဉ်ကို Radio နဲ့ဖမ်းယူနားဆင်နိုင်တာပါ။နေ့စဉ် VOA မြန်မာညချင်း Radio စီစဉ်ကိုည9နာရီကနေ10နာရီထိလိုင်းတိုမီတာ32 kHz 9393နဲ့9383လိုင်းတိုမီတာ51 kHz 5885တို့ဖြင့်စနေတနင်္ဂနွေတွေမှာထပ်တိုးလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။ဒီစီစဉ်ကိုပြန်နားထောင်မယ်ဆိုရင်တော့ည10နာရီကနေ17နာရီထိအဲ့မီတာလိုင်းအားလုံးကနေပြန်ပြီးတော့ဖမ်းယူနိုင်တာပါ။VOA မနက်ခင်းရေဒီယိုအစီအစဉ်ပါဝင်မနက်ညရေဒီယိုထုတ်လွှင့်ချက်တွေနဲ့ည9နာရီရုပ်သံအစီအစဉ်တွေကိုလူမှုမိတ်ဆွေရုပ်သံ line နဲ့ online ပေါ်မှာ24နာရီနားဆင်ကြည့်ရှုလို့ရပါတယ်။ VOA ကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါ။ယုံကြည်စိတ်ချရတဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ
်။မင်္ဂလာပါ VOA American အသံရအောက်တိုဘာလ17ရက်နေ့တောက်တာနေမနဲ့ရုပ်သံအစီအစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်။ဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဥအောင်ခင်ရဲ့မြမရေးသုံးသက်ချက်၊ကျမ်းမာရေးတိုင်းရင်သတင်းလောအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပါောင်းမယ်။အခုအရင်ဆုံးတော့ဥအောင်ခင်ရဲ့မြမရေးသုံးသက်ချက်အစီအစဉ်ကိုတင်ပြပေးပါမယ်။ပြည်နယ်တွေအချင်းချင်းစစ်တိုက်တဲ့ခေတ်ကပေါက်ဖွားလာခဲ့တဲ့တရုတ်ပြည်မှာစီးရဲစရာအစဉ်အလာကြီးမားပါတယ်။တမိုင်းအစဉ်အလာအတွေးခေါ်ယူဆတွေကမြမောက်ခင်မှာလည်းတနည်းမဟုတ်တနည်းပြန်ပေါ်လာတတ်ပုံကိုဥအောင်ခင်ကသုံးသက်တင်ပြထားပါတယ်။
လွန်ခဲ့တဲ့စက်တင်ဘာလ14ရက်နေ့ကကြေညာတဲ့မြန်မာနိုင်ငံဆိုင်ရာတရုတ်တန်ယုံပြောခွင့်ရပုဂ္ဂိုလ်ရဲ့သဘောထားထုတ်ပြန်ချက်မှာမြန်မာပြည်တွင်းမှာတရုတ်အစိုးရဆွတ်ပတ်တဲ့ဆိုတဲ့ပြစ်တင်မှုကိုညှင်းဆုပ်လိုက်ပါတယ်။တစ်ချိန်တည်းမှာပဲမြန်မာပြည်မှာအပြစ်ခတ်ရစဲဖို့အတွက်တရုတ်အစိုးရကအပြုသဘောနဲ့ပါဝင်ဖို့ဆန္ဒရှိတယ်လို့ဆိုပါတယ်။ပြည်သူညီညာရေးလမ်းစဉ်ကိုထောက်ခံပြီးပြည်သူတိုက်ခိုက်နေတဲ့စစ်ပွဲကိုတော့ဆန့်ကျင်ပါတယ်တဲ့ထုတ်ပြန်ချက်တစ်ခုထဲမှာဆန့်ကျင်ပဲအယူအဆတွေပေါ်ပြတာတရုတ်ရဲ့အစဉ်အလာပြည်ရဲ့လူဖြစ်နေပုံရပါတယ်အခုလိုအမျိုးမျိုးပြောဆိုဆက်ဆံပြီးလူချင်းတာကိုရအောင်ယူတာတရုတ်ရဲ့ပြည်ရဲ့ပါပထမဆုံးတော့တရုတ်အင်ပါယာကိုလွန်ခဲ့တဲ့နှစ်ပေါင်း 2,000 ကျော်မှာချင်းဧကရာဇ်ကတည်ထောင်ပါတယ်အဲ့ဒီမတိုင်မီကတရုတ်ပြည်နယ်ခုနှစ်နယ်ဟာအမြဲတမ်းလူလူစစ်ဖြစ်နေပါတယ်။အဲ့ဒီခေတ်ကပေါ်ထွက်ခဲ့တဲ့သဘောတရားရေးဆရာတွေထဲမှာစစ်ပညာကျမ်းပြုစုတဲ့စွန်စုလည်းပါဝင်ပါတယ်။စွန်စုရဲ့ကျမ်းကိုဘာသာပေါင်း16မျိုးနဲ့ပြန်ဆိုထားပါတယ်။မူရင်းတရုတ်ဘာသာကိုတရုတ်ပညာရှင်ဦးစံလှိုင်ကမြန်မာဘာသာပြန်ဆိုပြီး2006မှာပုံနှိပ်ထုတ်ဝေထားပါတယ်။ပြည်တွင်းရေးမှာမဆွတ်ဖက်ဖို့ပြောပြီးတရုတ်ကဆွတ်ဖက်နေတာဂျာစုနှစ်တွေချီးနေပါပြီ။စီးရဲစီယာရဲ့အခြေခံဟာပြည်ရဲ့လဲစားမှုဖြစ်တယ်လို့စွန်စုရဲ့စစ်ပညာကျမ်းအခန်း1မှာဖော်ပြထားပါတယ်။စစ်ပင်စင်နာကိုရန်သူမသိအောင်လဲစားရမယ်လို့ဆိုပါတယ်။ဝေးနေတဲ့ကိစ္စကိုရည်ရွယ်သလိုဟန်ပြပြီးနီးတဲ့ဟာတွေကိုယူနိုင်ဖို့လဲစားရမယ်လို့ဆိုပါတယ်။တရုတ်စကားပြောတဲ့ MNDAA ကိုကတပ်ဖွဲ့ဟာဒီစစ်ဗျူဟာကိုတုံ့နေဝင်ရပါတယ်။ကျိုးတင်ပြင်ဆင်မှုရှိမှအောင်ပွဲခံနိုင်ပါလိမ့်မယ်တဲ့။ဒါပေမဲ့စစ်နိုင်တာကိုစွန်စုကမချီးမွမ်းပါဘူး။စစ်မတက်ရပဲရန်သူအညံ့ခံလာအောင်လုပ်တာအကောင်းဆုံးနည်းဖြစ်တယ်လို့စွန်စုကဆိုပါတယ်။မြမပြည်မှာဒီနည်းကိုတုံ့နေဝင်ရပါတယ်။ရန်သူရဲ့မဟာမိတ်တွေတဲကိုတရှိဖြိုခွင်းတဲ့နီးနယ်လေအောင်ပွဲခံနိုင်ပါတယ်။ဗမာစစ်တပ်ကတော့တရှိဖြိုခွင်းတဲ့နီးကိုအများဆုံးသုံးနေတာတွေ့ရပါတယ်။တရုတ်သဘောထားကိုအကဲခတ်မှားခဲ့လို့ကွန်မြူနီဩဇာပြန်ပွားမယ့်အန်ရီရဲ့ကိုအစုံရင်လုံးပြီးဗီယက်နမ်စစ်ဘေးမှာဝင်ရောက်စစ်ဖက်တဲ့အတွက်အမေရိကန်စစ်မှုထမ်းအများအပြား သေးသေးပျက်စီးရပါတယ်။ဒါပေမဲ့သေဆုံးရတာသာအဖတ်တင်ပြီးဗီယက်နမ်တပြည်လုံးကွန်မြူနီလဲအောက်ကြက်ရောက်သွားတာကိုတားဆီးနိုင်စွာမရှိခဲ့ပါဘူး။မြန်မာပြည်မှာလည်းဒုံနည်းကောင်းပါပဲ။တရုတ်ကြီးစိုးလာမှကိုစိုးရိမ်တဲ့အတွက်မဆာလာကစ်မှာစစ်သားပေါင်းများစွာအစေခံပြီးတရုတ်ကိုတိုက်ခဲ့ပေမဲ့စစ်ဘုံစစ်သားတွေကြာဆုံးတာသာအဖတ်တင်ပြီးအရာမရောက်ခဲ့တဲ့အတွက်မြန်မာပြည်ကလက်ရှိခေါင်းဆောင်တွေဟာတရုတ်ကိုမျက်နှာချိုသွေးနေရပါတယ်။ဒါကြောင့်မို့တရုတ်ရဲ့သဘောထားအပြောင်းလဲအပြောင်းနဲ့အလုပ်ကွာခြားပုံသဘောတရားနဲ့လက်တွေ့နိုင်ငံရေးကွာခြားပုံစတာတွေကိုအတက်နိုင်ဆုံးလေ့လာကိုယ်တိုင်နေလို့ယူဆပါတယ်။တရုတ်ကွန်မြူနစ်ပါတီရဲ့သဘောတရားကိုသာအဓိကထားသုံးသပ်မယ်ဆိုရင်တရုတ်ကွန်မြူနီအစိုးရဟာအရင်ရှင်လူတန်းစားကိုပြန်လဲအသက်သွင်းပေးတဲ့ဈေးကွက်စီးပွားရေးမျိုးကိုအပေးအားမြောက်ပြုလိုက်မယ်လို့ဘယ်သူကမှကြိုတင်ခံမမှာမဟုတ်ပါဘူး။အိန္ဒိယနိုင်ငံတွေအပေါ်တရုတ်ဩဇာညောင်းတဲ့ကင်ဟာ20ရာစုမတိုင်မီကတည်းကကုန်ဆုံးသွားပြီမဲ့ကွန်မြူနီတွေဟာတရုတ်ဩဇာအာဏာပြန့်နှံ့ရမယ်ဆိုတဲ့အစဉ်အလာစိတ်ကူးယဉ်ချက်ကိုအကောင့်ထဲဖော်ဖို့မြော်လင့်နေစေပုံရပါတယ်ဒီနေရာမှာနေချက်အရင်ရှင်ဤကိုသုံးနေပုံရပါတယ်အင်းဒီဂျင်းတွင်နဲ့ရှေးဟောင်းအစီအလာတိုင်ဆက်ဆံလို့တယ်လို့မော်စီတွန်းကအက်ဂါစနိုးကို1938ကပြောမှုပါတယ်ဆိုလိုတာကတော့တရုတ်ဩဇာကအဖြစ်ဆက်ဆံလို့တာပါပဲရှေးဟောင်းတရုတ်နိုင်ငံကြီးကျယ်ခမ်းနားသလိုကစ်တရုတ်ပြည်ဟာကြီးကျယ်ခမ်းနားပြီးဩဇာအရှင်ဝါကြီးမားလာဖို့တရုတ်ကွန်မြူနီကလိုလားပါတယ်။ဝင်ကျင်းမှုအစီအလာကြီးမားပြီးနိုင်ငံရေးစွမ်းရည်ထက်မြင့်တဲ့တရုတ်ပြည်ကိုပဝန်းကျင်နိုင်ငံလေးတွေကအခစားဝင်မဲ့ခေတ်ကိုရောက်ရှိလိုကြပါတယ်။တရုတ်ပြည်ဟာကမ္ဘာဝင်ကျင်းမှုရဲ့အလဲဘဟုအချက်အချာမှာတည်ရှိနေတယ်ဆိုတဲ့အစီအလာအထွေးခေါ်ကိုတရုတ်ကွန်မြူနီကလက်ခံထားပုံရပါတယ်။ဒီအစိုးရဟာကိုဂျိုးစီးပွားနဲ့ပတ်သက်လာရင်ကွန်မြူနီသဘောတရားကိုဦးစားမပေးတော့ဘဲရှေးရုံးအစဉ်အလာဘရင်တွေလိုပြုမှုရေးရှိတာတွေ့ရပါတယ်။ဒါကြောင့်ငြိမ်းချစွာရှင်တွဲနေထိုင်ရေးဝါဒဆိုတာဟာလေဩဇာကနေမြေတီထောင်တို့တဲ့တရုတ်ရဲ့အစဉ်အလာဆန္ဒကိုဖုံးကွယ်ထားတဲ့ဝါဒသာဖြစ်ပါတယ်။အင်အားကောင်းပြီးလွတ်လပ်တဲ့တရုတ်ပြည်ဟာအာရှဒေသမှာအစွမ်းကုန်လှုပ်ရှားနိုင်ရမယ်လို့တရုတ်ကောင်းဆောင်တွေကယုံကြည်ထားပုံရပါတယ်ခင်ဗျာ
မြန်မာရေးသုံးသပ်ချက်ပြီးမှာတော့ကိုဝင်းမေးတင်ပြတဲ့ကျမ်းမာရေးအစီအစဉ်ကိုဆက်ပါမယ်ဒီတစ်ပတ်မှာတော့ရေကြီးမှုရဲ့နောက်ဆက်တွဲကူးဆက်ယောဂကာကွယ်ရေးပြောပြထားပါတယ်မြန်မာနိုင်ငံမှာမိုးကြီးရေရှာနာကြောင့်ဖြစ်လာနိုင်တဲ့ကူးဆက်ယောဂါတွေကိုကာကွယ်ရေးလှုပ်တင်တာတွေရှိသလိုရှောင်ရှားတင်တာတွေလည်းရှိပါတယ်နယူးယောက်မြို့ White Cock Hive ဆေးရုံကဒုတိယဆေးရုံအကြီးကြီးဖြစ်တဲ့ကူးဆက်ယောဂအထူးကူဒေါက်တာဇီယာတက်ကိုကိုဝင်းမင်းကမေးမြန်းဆွေးနွေးထားပါတယ
်ဟုတ်ကဲ့ကူးဆက်ထူးကူဆရာဝန်ကြီးဒေါက်တာဇီယာတက်ခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာမိုးကြီးရေကြီးမှုကိုစံချိန်တင်ခံခဲ့ရတဲ့အခါကျတော့ကူးဆက်ယောဂတွေအကြီးအကျယ်မဖြစ်ဖို့ကာကွယ်ရေးအတွက်ပြီးခဲ့တဲ့အပတ်တွေတုန်းကတော့ဆရာကြီးဒီအနေနဲ့ရှိလာပုံကိုနိုင်ငံတကာသင်ခန်းစာတွေနဲ့ပါထည့်ပြောပြီးမှဒီတစ်ပတ်တော့ဆရာကြီးဘာတွေဆက်ကူညီပေးတဲ့လုပ်ပေးတင်တာတွေကိုအဓိကပြောမှာမို့ပါကနေစရှင်းပြခြင်းလဲဆရာကြီ
းအရေးကြီးတဲ့အပိုင်းကတော့ကျမကြီးဝန်ထမ်းရင်းမှမဟုတ်ပါဘူးဆရာဝန်ရဲ့လုံးမဟုတ်ပါဘူးကျမကြီးဝန်ထမ်းတိုင်းပေါ့နော်ဆိုဒီနိုင်ငံမှာတော့အများကြီးရှိကြတော့ဗမာနိုင်ငံမှာလည်းရှိပါတယ်ကျွန်တော်ဒီရင်တော့ရှိခဲ့တဲ့ချိန်တုန်းကဆိုလို့ရှိရင်နတ်သမားတွေနတ်သမားအကူတွေပြီးတော့ခြေရာကျမရေမှုတွေကြေရကျမရေမှုတွေဆိုတာလည်းနေဒီမှာအများကြီးရှိကြပါတယ်သူတို့ဒီလေဒီလိုမျိုးကျမရေအသည်ကိုလိုက်ပြီးတော့ပေးမယ်ဒီလိုဖြစ်နေတဲ့ကိုယ့်ရဲ့ရက်ရွာမှာဖြစ်နေတဲ့လူတွေကိုကိုသွားပြီးတော့ကျမရေပညာအသည်ပေးတာပေါ့နော်အထူးဖြင့်ဒီရေလောင်းအင်နာတွေကိုဘလူနီးနဲ့ရနိုင်ကလေးပေါ့နော်ဒါကတော့လူကပို့ပြီးတော့နားလေပါလိမ့်မယ်ဟိုရေတွင်အသည်ကိုတူဖို့ဆိုတာဘလူနီးနဲ့မဖြစ်နိုင်ပါဘူးဆိုတော့ရေတွင်အသည်ကိုမတူးနိုင်လို့ရှိရင်ဘလူနီးနဲ့ဒီရက်ရွာဒီမှာတောက်သုံးရေတို့စားသုံးမှုအတွက်ရေတို့တကွေကျမကြံ့ချင်းရေတို့တို့လိုအပ်တဲ့ရေတို့ဘလူနီးနဲ့ပေးမလဲပေါ့နော်သူပြင်မြန်မာနိုင်ငံလေပိုင်းဒီချိန်ကတော့ဟိုရေရဖို့ဆိုတာပေါ်တယ်လေမြင်ချောင်းရေဒါပေမဲ့ဒီရေဆိုတာကျွန်တော်တောက်လို့မှမရတာဒုက္ခရောက်အောင်ပါလေဒီမြင်ချောင်းရေတွေရဲ့အမှကျမရင်းနေနေရေမှမဟုတ်တာ
ဟုတ်ကဲ့ဆရာအဲ့ဒါတော့ Di ye matan da ye and ye si da dwe belo kunyi tin da go pyo pya pe ba la sia ye.
So lu ri ya ein da twa sia ya ein da ma shi lo shin ye ho a lwe ku song mi lan ne twa phi shin ja da be bon no. So di lo phi shin lite kha ma pyan pi lo di clean mo twa ka da ri ya di nai ngam ma wa ro di paper shi da bon no. Da me di lo myo ye di ji la de de ni ya lo ye di ma ye ya bo ga le khat khe de thoni lu so ba be di lo myo တကူကြီးကျမ်းမာရေးတန်ရှင်းဘူးအတွက်လိုအပ်တဲ့ပစ္စည်းတွေရဖို့အတွက်ကလည်းခက်ခဲတာပေါ့ဆိုတော့အဲ့ဒီအပိုင်းလေးလဲထည့်သွင်းပြီးတော့ဒရုန်နေနဲ့စဉ်းစားပေးရမယ်လူတွေကိုလူတန်းနဲ့ခါပါဒီအင်နာတွေရအောင်ဘလူနေနဲ့လုတ်ပေးနိုင်တယ်လေပေါ့သူလောလောလတ်မှာအင်နာတက်တလုံးလို့ဆိုတာမလွယ်ဘူးလေဒါရှင်းရှင်းလေးပဲဘလူမှမဖြစ်နိုင်တဲ့အကြောင်းအရာတကူဒါပေမဲ့လေဒီလိုမျိုးတစ်ခါတော့အင်န ထုံနည်းသူဆိုတဲ့သူတို့အတွက်တကွေချမ်းမာရေးတန်ရှင်းမှုအတွက်လှုပ်ပေးနိုင်တဲ့အပိုင်းနေပေါ့နော
်ဟုတ်ကဲ့ဆရာကြီးနောက်ရောဒီရေမတန့်တာရဲ့အကျိုးဆက်တွေကိုကာကွယ်နိုင်ဖို့ဆက်ကူညီပေးတင်တာရှိသေးလားဆရာကြီ
းတော့ထုံနည်းသူဆိုတာပဲဒီရေမချိုးတာကြာလာလို့ရှိရင်လူဆိုတာကြာဘူးပါမှာတူရကဘာစပရမကဘာစတဲ့တော့ဒီ trench fever လို့ပြောခွဲတာကိုခံနိုင်မှာဒီဂျပိုးရီတန်းနေပေါ်လာတာပေါ့နော်ဆိုတော့ရေမချိုးရင်ဖြစ်လာမှာလေဒါရှင်းရှင်းလေးပဲလေဆိုတော့ဒီဂျပိုးရီတန်းနေရနေတစ်ဆင့်တယောက်နဲ့တယောက်ကူးဆက်တယ်ရားတယ်ရားလို့ကုတ်တာကတော့ပြဿနာမရှိပေမဲ့တခြားသောဂျပိုးလို့အတူတူပြတော့ဒီရားနေ body lice လို့ခေါ်တဲ့ဒီတန်းနေရနေတစ်ဆင့်တချို့သောအရက်ဒီမှာအတူတူမြန်မာနိုင်ငံလေပိုင်းနေမှာရှိပါတယ်ယောဂါတွေကူတဲ့အပိုင်းတွေရှိပါတယ်ဘက်တီးရီယာတွေကူလာပြီးတော့နမိုနီးယားတွေဖြစ်ပြီးတော့ဒါတွေကတကူရေကျမရေတန့်ရှင်းမှုနဲ့ပတ်သက်ပြီးတော့ဖြစ်လာတဲ့ရေမချိုးလို့ဖြစ်လာတဲ့အပိုင်းတွေပေါ့နော်ရေမချိုးဆိုတာလေလူတိုင်းကတော့ချိုးချင်တာပဲလေဟုတ်တယ်မှာဒါပေမဲ့ဒီရေမရှိဘူးချိုးစရာနေရာမရှိဘူးဘယ်လိုသွားလို့မလဲဒါတွေကအကုန်လုံးထည့်သွင်းပြီးတော့သူတို့စဉ်းစားပြီးတော့ဒီရေပေးဆောင်တဲ့စခန်းတွေမှာသူတို့အကုန်လုံးလုပ်ပေးရမယ်အပိုင်းတွေပါပေါ့နော
်ဟုတ်ကဲ့ဆရာအဲ့တော့ဒီရေကြီးအပီးမှာရေတွေကညင်ညမ်းသွားတာအတွက်မလုတ်တင်တာတွေရောရှိသေးလားဆရာကြီ
းဒါတော့လေမလုတ်တင်တဲ့အပိုင်းတွေကတော့အများကြီးရှိကြပါတယ်နံပါတ်1ကတော့အထူးသဖြင့်ဒီလိုရေကြီးထားတဲ့ရေတွေဆိုတာဘယ်ကနေတက်လာတဲ့ရေတွေမှလည်းမသိဘူးလေဆိုတော့တချို့သောရေတွေကဒီနိုင်ငံဒါတော့ပမာဏနိုင်ငံမှာအခုဖြစ်တဲ့ဟာကတော့မိုးရေတောင်ကြားချောင်းရေအနေဖြစ်တာပေါ့နော်ဒီချောင်းရေမြစ်ရေဆိုတာတန့်ရှင်းမှုဆိုတာဘယ်လိုမှမရှိတဲ့ရေတွေလေဒါကြောင့်မို့လို့ကျွန်တော်အနေနဲ့တောက်သုံးနေတဲ့ရေတွေဘုမားနိုင်ငံမှာဆိုတော့ဂျိုဘူကန်တို့ပါလို့ပေါ့နော်ဒီလိုမျိုးမှာတူတော်ပြီးတော့မှတန်ဆင်မှု filtration process လို့ခေါ်တာပေါ့နော်ဒီလိုမျိုးလုပ်ပါတယ်လုပ်ပြီးတော့မှကျွန်တော်တို့တောက်သုံးရေးဆိုပြီးတော့လွတ်ပေးပါတယ်ဒါကြောင့်မို့ချောင်းဝရေကိုကျွန်တော်တို့ကပ်ပြီးတော့လည်းအင်ချက်လို့မရပါဘူးဘာကြောင့်လဲဆိုထဲထဲမှာ dust ကို chemical လို့ခေါ်တဲ့ပိုင်းနေရှိတာပေါ့နော်ဒါတွေကကိုယ့်ရဲ့ကျန်းမာရေးကိုလောလောလတ်မထိပေမဲ့ဓာတ်ပစ္စည်းတွေကလောလောလတ်မထိပေနောက်ပိုင်းတော့ဖြစ်လာနေတဲ့အကြောင်းလေးတွေရှိတယ်ထုံနည်းသူဆိုတာပဲဒီရေကိုချိုချက်ဖို့ဆိုတာလည်းတခါလေကြတော့ဟိုကိုယ့်အိမ်မှာပုံနေရင်တော့ချိုချက်ရတာပြဿနာမရှိပေမဲ့ဒီအများစုနဲ့နေလာတဲ့ခါမှာကိုယ်ရင်းနှွေးချမ်းတောက်ချင်တော့မှရေနှွေးဆိုတာမရှိဘူးလေဟုတ်တယ်မှာသွားယူရမှာလေဆိုတော့ဒီဘိုင်းနေရဟိုဘယ်လိုခေါ်လဲတွင်းရေကိုတောက်တာတော့တိတ်တော့ပြဿနာမရှိပေမဲ့လေ still အဲ့ဒီရမတတ်ပါဘူးဒါကြောင့်မို့မြေရေချောင်းကြီးဆိုတော့ဘယ်လိုမှတောက်လို့မရတဲ့အပိုင်းပေါ့နော်ဘယ်လိုမှဟင်းချက်လို့မရတဲ့အပိုင်းကြီးရှိပါတယ်ဒါတွေကလုံးဝမလုပ်တဲ့ပဲ
ဟုတ်ကဲ့ဆရာနောက်ဆုံးကျွန်တော်မမေးမိတဲ့တခြားအရေးကြီးတာကိုပြောဖို့ရှိဦးလားဆရာကြီ
းဆိုတော့အချုပ်ုံပြီးပြောရလို့ရှိရင်တော့တကူရေချောင်းမှရေတန့်ရှင်းမှုဒီအရေးကြီးဆုံးပါပဲငွေရေးကြီးမကုန်မကျပဲနဲ့လုံနိုင်တဲ့နည်းလမ်းတွေရှိပါတယ်အဲ့ဒါကတော့တကူရေတန့်ရှင်းမှုပေါ့နော်အတန်နိုင်ဆုံးလုံနိုင်တဲ့လောက်ကိုတတ်နိုင်တဲ့ဘိုင်ကနေလုတ်ပေးပါဒီဖြစ်နိုင်လို့ရှိရင်တော့လက်ကိုစပြားနဲ့ဆေးတယ်အစာမစားခင်မှာဆေးတယ်အစာစားပြီးနေတဲ့ချာဆေးတယ်ဒါတော့လူတိုင်းကအစာစားပြီးဆေးကြတယ်လေအစာမစားခင်ကမဆေးကြတာများတာပေါ့နော်နောက်တစ်ခုကအိမ်သားတက်ပြီးတိုင်းကိုယ့်ရဲ့တကူရေးချမ်းမရေးအမြဲတမ်းလုပ်ကိုလိုပါတယ်ဘာဖြစ်လို့လဲဆိုတော့ဒါကိုတယောက်တည်းမကဘူးသူတခြားသောလူပေါင်းများများစွာဟိုလုတ်ပေးလို့ရတဲ့အတွက်ပေါ့လေဟိုကိုနေမကောင်းလို့ရှင်ကွာကိုမသိပါလေဟို report လုတ်ပေးပါဒါမှလည်းတခြားသူတွေကိုမကူဆက်တာအတူတူဖြင့်ဝင်းရှော့ဝန်ပြက်ယောဂါသည်အလွန်တရာမှကူဆက်ဖို့လွယ်တဲ့ယောဂါတစ်ခုပါတယောက်ကဝင်းသွားလိုက်တယ်လက်မစိဘူးပြန်အိတ်တယ်နောက်တစ်ယောက်ကသူ့ပေးတော့မှအင်းဒီဥပ္ပချက်ဆိုအရန်ကိုလွယ်ပါလေဝင်းရှော့ဝန်ပြက်ဖြစ်တာပဲဖြစ်ဖြစ်ကိုပေါ်မှာအလွန်ရားတဲ့အဖူတွေအကျိတ်တွေဖြစ်လာတဲ့အကောင်ကိုက်တယ်လို့ထင်နေဆိုရင်တတ်ကျွမ်းသောပညာရှင်တွေကိုပြောပေးပါ report လုတ်ပေးပါဒါတွေကပစံမကုန်မင်းနဲ့လှုပ်လို့ရတဲ့နီလန်နဲ့အများကြီးပါပါတယ်ဖြစ်နိုင်လို့ရှင်တော့ရေကိုချိုချက်ပြီးတော့တောက်ချင်းသည်တ တစိမ့်တပတ်သောယောဂကာကွယ်မှုရဲ့အလွန်တရာမှဈေးပေါ်တဲ့နည်းလမ်းတစ်ခုနဲ့ကာကွယ်လို့ရတဲ့နည်းလမ်းတစ်ခုပါပဲ
။ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်ဗျာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ။ကျွန်မရဲ့အစီအစဉ်ပြီးမှာတော့ဒီပတ်အတွင်းတိုင်းရင်းသားဒေသကအဖြစ်အပျက်နဲ့သတင်းအချက်အလက်တွေကိုစူးစီးတင်ပြထားတဲ့တိုင်းရင်းသတင်းလောအစီအစဉ်ကိုဆက်လက်တင်ဆက်ပါမယ်။ဖီဘာဝိုင်းတော်သားတွေကတင်ပြထားတာပ
ါအပတ်စဉ်တင်ဆက်သွားမယ့်တန်ရင်တည်င်းလွာကကြွဆိုပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါကျမအမီပါနေဆက်ဒေတာတိုင်းသားသတင်းတော့တွေတင်ဆက်ထားတယ်ဒီတစ်ပတ်တိုင်းရင်းသတင်းလောမှာနားဆင်ရမှာတွေကတော့ဖက်ကန့်ဆိုင်တောင်ရွာကစစ်ကောင်စီတပ်ဖွဲ့တွေတက်ဆွဲထားတဲ့ Lucky Man Hotel နေရာကို KIA နဲ့ပူးပေါင်းတပ်ဖွဲ့တွေကသိမ်းပိုက်ခဲ့ရမှာစစ်တပ်ဘက်ကအယောက်20ကျော်လက်နက်ချခဲ့ပါတယ်ခရီနီပြည်နယ်ရှမ်းခရီနီအဆက်ဒေတာတွေရေကြီးရေလျှံမှုတွေကြောင့်ခရီနီတပ်တွေကစစ်ရေးလှုပ်ရှားမှုတွေရဆိုင်ထားပြီးကုညီကဲဆဲရေးတွေကိုအဓိကလုံနေကြပါတယ်သတင်းလောတွေတဲမှာတော့ NCA လမ်းကြောင်းကိုတွားနေတဲ့မွန်ပြည်သက်ပါတီ NMSP ရဲ့လက်အောက်ခံတယင်းတယင်းလုံးမွန်ပြည်သက်ပါတီဆရာနာရှင်တိုက်ဖြတ်ရေးအဖွဲ့ NMSP ADC ကိုလာရောက်ပူးပေါင်းခဲ့တဲ့အကြောင်းတွေကိုနားဆင်ရဖို့ရှိနေပါတယ
်ကျမကနန်းဟောင်ပါရှင်သတင်းတွေကိုကိုရောပတ်နဲ့အတူတင်ဆက်ပေးသွားမှာပါကချင်ပြည်ဖားကံမြို့ဆိုင်းတောင်ရွာရှိစစ်ကောင်စီတပ်ဖွဲ့တွေတပ်ဆွဲထားတဲ့ Lucky Man Hotel နေရာကိုကချင်လွတ်လပ်ရေးတပ်မတော် KIA နဲ့ပူးပေါင်းအဖွဲ့တို့ကသိမ်းပိုက်ခဲ့ရမှာစစ်ကောင်စီဘက်ကအယောက်20ကျော်လက်နက်ချခဲ့ပါတယ်စစ်ကောင်စီတပ်သားတွေနဲ့ရှမ်းပြည်တပ်သားအယောက်20ကျော်လက်နက်ချခဲ့တယ်လို့ KIA နဲ့နှိစပ်သူတွေကပြောပါတယ် Lucky Man Hotel ရှိစစ်ကောင်စီတပ်ဖွဲ့ကို KIA နဲ့ပူးပေါင်းတပ်ဖွဲ့တွေကအောက်တိုဘာလ6ရက်နေ့မှာသိမ်းယူနိုင်ခဲ့တာဖြစ်ပါတယ်တလနီးပါးကြတဲ့ဆိုင်းတောင်တိုက်ပွဲထဲစစ်တပ်ကလက်နက်ကြီးအပြင်လေကြောင်းတိုက်ခိုက်မှုတွေကြောင့်အရသား90လောက်တေဆုံးခဲ့ပြီးအိမ်အလုံးကြီး400လောက်မိလောင်ပျက်စီးခဲ့ပါတယ်
ချမ်းပြည်မြောက်ပိုင်းမှာတိုက်ပွဲတွေငြိမ်နေပြီးမဲ့စစ်ကောင်စီကနေနေ့တိုင်းလေရင်နဲ့ပုံကျဲနေပါတယ်။ဥတုဦးနေမနဲ့အစောပိုင်း2နာရီလောက်ကမိုင်းရဲမြို့နယ်တဲ့စစ်ကောင်စီတပ်ကလေရင်နဲ့ပုံကျဲတိုက်ခိုက်ခဲ့ရာကြောင့်ရှမ်းတော်ရွာမှာရှိတဲ့တကြားဆက်ပေါ်ကြားရောက်ပေါက်ကွဲလို့စစ်ရုံမှုအပါအဝင်စစ်ရုံအလုံးသမား9ယောက်ထိခိုက်ဒဏ်ရာရခဲ့ပြီးတယောက်သေဆုံးခဲ့ပါတယ်။သေဆုံးသူဟာအမျိုးသမီးငယ်တယောက်ဖြစ်ပါတယ်။တိုက်ပွဲမရှိဘဲစစ်လေရင်ကညအိတ်ချိန်မှာအခုလိုဝီဟင်ကနေပုံကျဲနေတာကြောင့်လူတွေရှောင်ချိန်မရပဲထိခိုက်တိုက်ဆုံမှုတွေရှိနေတာလို့ဒေသခံတွေကပြောပါတယ်အခုတန်ရာရသွားတဲ့သူတွေကတော့စစ်ရုံမှာလာအိတ်ကြတဲ့အရက်သားစစ်ရုံအလုပ်သမားတွေဖြစ်တယ်လို့မိုင်းရဲမြို့ခံတွေကပြောပါတယ်
ချင်းပြည်နယ်ဖလန်းမြို့မှာအခြေစိုက်တပ်ဆွဲထားတဲ့ခလာယာ268တပ်ကုန်းကနေလက်နက်ကြီးနဲ့ပစ်ခတ်ခဲ့လို့အမျိုးသားတယောက်တေဆုံးခဲ့ပါတယ်။အော်တိုဘာလ9ရက်နေ့မှာစစ်ကောင်စီတပ်က268တပ်ကုန်းကနေလက်နက်ကြီးနဲ့ပစ်ခတ်ခဲ့တာဖြစ်ပါတယ်။ဖလန်းမြို့ကနေ6မိုင်လောက်ဝေးတဲ့ရဲစင်းရွာနာကြားရောက်ပောက်ကွဲခဲ့ပြီးတောင်ယာထဲမှာအလုပ်လုပ်နေတဲ့အသက်59နှစ်အရွယ်ဦးပစ်ချစ်ဂျဲအိုထိမှန်တေဆုံးခဲ့တယ်လို့ဖလန်းမြို့ခံတယောက်ကပြောပါတယ်။အော်တိုဘာလ9ရက်နေ့တုန်းကလည်းခလာယာ268တပ်ကုန်းကနေလက်ကျင်းနေပြစ်ခတ်မှုကြောင့်လုံပြီးရွာကအမျိုးသမီးတယောက်ထိမှန်တေဆုံးခဲ့ပါတယ်
ရခိုင်ပြည်ပုံနာကျွန်းမြို့နယ်ပန်းနီလာရွာရှိအရက်ဖက်ဆေးရုံကိုအင်ကာနီမနဲ့အစောတနင်္လာခွဲလောက်မှာလေရင်နဲ့လာရောက်ဘုံကျဲတိုက်ခိုက်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်ပန်းနီလာစာတင်ကျောင်းမှာယာယီဖွင့်ထားတဲ့ပြည်သူဆေးရုံကိုစစ်ကောင်စီကလေရင်နဲ့ဘုံကျဲခဲ့လို့အဆောက်အုံတချို့ပျက်စီးသွားတယ်လို့နေဆက်သူတယောက်ကပြောပါတယ်ရက်သားတွေကိုစီကူတာပေးနေတဲ့ဆေးရုံကိုလေကြောင်းတုံးတိုက်ခိုက်တာဟာစစ်ရာဇဝတ်မှုတွေကိုကျူးလွန်တာလို့ဒေသခံတွေကဆိုပါတယ်အောက်တိုဘာလ9ရက်နေ့တုန်းကလည်းတောင်ကုန်းတန်းလွဲရွာမှာမြို့နယ်မောင်တော့ကရွာတရွာကိုလေကြောင်းကနေတိုက်ခိုက်ခဲ့လို့အရက်သား20နီးပါးသေဆုံးခဲ့ပါတယ်
မွန်မြင်တဲ့ရဲမျိုးနဲ့ကြောင်းရွာအခြေစိုက်အမှန်9ရှစ်သုံးချိန်မြန်တိုက်ရင်နာကိုရေးပလူအဖွဲ့ကတိုက်ခိုက်ခဲ့ရမှာရဲမီတယောက်အပါဝင်ကင်းပုံးဝင်နေတဲ့စစ်ကောင်စီတပ်ဖွဲ့ဝင်9ယောက်သေဆုံးခဲ့ပါတယ်။ကာလန်ပိတ်စုစစ်ဆေးနေချိန်တင်နန်းစင်းပြီးပြန်လာတဲ့ရဲမီတယောက်ကိုဖမ်းဆီးမိရကနေစစ်ဆေးမင်းမြန်ချက်အရရဘာတော့ထဲမှာကင်းပုံးဝင်နေတဲ့စစ်ကောင်စီတပ်ဖွဲ့
ပြည်နယ်ရှမ်းကရင်ဒီအစက်ဒေသတွေမှာလက်ရှိကြုံနေရတဲ့ရေကြီးရေရှမ်းမှုတွေကြောင့်စီလှုပ်ရှားမှုတွေရပ်ဆိုင်ထားရတယ်လို့လွယ်ကော်လိုကယ်ပီဒီအက်တာဝန်ရှိသူကိုလင်းလင်းကပြောပါတယ်စက်တင်ဘာလ၁၇ရက်နေ့ဝန်းကျင်ကလေးကရေကြီးရေရှမ်းမှုတွေဖြစ်ပွားနေတာကြောင့်လွယ်ကော်လိုကယ်ပီဒီအက်အဖွဲ့အနေနဲ့ကယ်ဆယ်ရေးလုပ်ငန်းတွေဆောင်ရွက်နေရလို့စီလှုပ်ရှားမှုကိုရပ်ဆိုင်ထ
အခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါစစ်ကောင်စီနဲ့အတူ NCA လမ်းကြောင်းကိုသွားနေတဲ့မွန်ပြည်သက်ပါတီ NMSP ရဲ့လက်အောက်ခံတပ်ရင်းတရင်လုံးကမွန်ပြည်သက်ပါတီစစ်အာဏာရှင်တိုက်ဖျက်ရေးအဖွဲ့ NMSP ADC ကိုလာရောက်ပူးပေါင်းခဲ့ကြပါတယ်အသေးစိတ်ကိုတော့ရမင်းကတင်ဆက်ထားပါတယ်
ထိုင်းမြန်မာနယ်စပ်ဖျားသုံးစုဒေသဗလက်တုံဖတ်ကြီးရွာမှာခြေစိုက်တဲ့မွန်ပြည်သက်ပါတီတိုက်ရင်မှတ်ငါးကတိုက်ရင်မှုကိုယ်တိုင်ဦးစီးပြီးလာရောက်ပူးပေါင်းခဲ့တာဖြစ်တယ်လို့မွန်ပြည်တပ်ပါတီစစ်အာဏာရှင်တိုက်ဖြတ်ရေးအဖွဲ့ NNSP ED ပြောခွင့်ရနယ်ပညာမောင်ကအတည်ပြုပြောဆိုခဲ့ပါတယ်
။အောက်တိုဘာလ6ရက်နေ့မှာဖျားတုံးစုဒေသအခြေစိုက်မွန်ပြည်တပ်ပါတီအမှတ်ငါတိုက်ရင်နဲ့ဒီမြို့နယ်အဖွဲ့အလုံးမနော်ပြီးတော့ကျွန်တော်တို့ ED နဲ့လာပြီးပူးပေါင်းတာဆိုတာမှန်ပါတယ်။
တိုက်ရင်မှုဒုဗိုလ်မှူးကြီးနိုင်ပွန်းမှုဦးဆောင်ပြီးတပ်ဖွဲ့ဝင်တွေဌာနဆိုင်ရာဖွဲ့ဝင်တွေနဲ့အတူ NNSB AD နဲ့အော်တိုဘာလ6ရက်နေ့မှာလာရောက်ပူးပေါင်းခဲ့တာဖြစ်ပါတယ်။အခုလိုပူးပေါင်းလိုက်တာဟာအင်အားတစ်ခုဖြစ်စီပေမဲ့မွန်တပ်ဖွဲ့တွေအချင်းချင်းကြားသဘောထားကွဲပြီးပြစ်ခတ်မှုတွေဖြစ်ပေါ်လာမှာကိုစိုးရိမ်ရတယ်လို့နိုင်ငံရေးတက်ကြွလှုပ်ရှားသူမွန်လူငယ်မိဘကားစောကပြောပါတယ်။
အဲ့လိုမျိုးပူပေါင်းလိုက်တာကအဲ့ဒါတောင်းတော့ရလက်တစ်ခုဖြစ်တယ်လို့ကျွန်မမြင်တယ်။အင်းအတစ်ခုလည်းဖြစ်စင်လာတယ်ပေါ့နော်။ဒါပေမဲ့ဒီလိုပူပေါင်းမှုကြောင့်ပဟိုနဲ့ AD ကတဘောထားတွေကွဲစီပြီးပြီးတော့ယုံကြည်မှုတွေနည်းစေတယ်။နောက်တစ်ခုကစွ့ရည်မှုတွေရှိလာနိုင်တယ်ပေါ့နော်။ဘာဖြစ်လို့လဲဆိုတော့အရင်ကမှတ်ပါတသမိုင်းမှာနဖွဲ့ကွဲတော်တဲ့မွန်တက်ချင်းချင်းပြန်ပြစ်ခက်ခဲတဲ့ဆယ်မကောင်းစရာတမိုင်းတွေလည်းရှိခဲ့တယ်။ဆိုတော့ပြည်သူလူထုတဲ့အဲ့လိုစုရင်စရာတွေဖြစ်နေပါတယ်ပေါ့နော်
။မွန်ပြည်တပ်ပါတီတိုင်ရင်ကဟာထိုင်းနယ်စပ်ဖျားသုံးစုဒေသကစပြီးရေးတံပြူစရာကြိုင်းအင်းဆိုင်ကြီးမျိုးတွေကိုတွားရောက်နိုင်တဲ့ကားလားနေရာတွေမှာစူးမှုလှုပ်ရှားနေတာဖြစ်ပါတယ်။ဒါကြောင့်တော်လှန်ရေးတပ်ဖွဲ့တွေအတွက်အခုဆိုရင်တွာလာမှုခက်ခဲတွေပိုပြီးအဆင်ပြေလာနိုင်မယ်လို့မွန်ပြည်တော်လှန်ရေးတပ်ဖွဲ့ MSRF ပြောခွင့်ရနိုင်နဂါကပြောပါတယ်။
မွန်ပြည်သက်ပါတီတိုင်ရင်ငါတော်လှန်ရေးဘက်ကိုကူးပြောင်းလာတဲ့အတွက်ကြောင့်ကျွန်တော်တို့ MSRF အပါအဝင်အခြားသောတော်လှန်ရေးအဖွဲ့အစည်းများကြုံတွေ့ခဲ့ရတဲ့ဒီသွာလာလှုပ်ရှားမှုအခက်အခဲတွေကိုကြော်ဖြတ်နိုင်ပြီးတော့ကျွန်တော်တို့ရဲဘော်များနဲ့အတူတကွပူးပေါင်းစစ်ဆင်ရေးတွေဆင်နွှဲသွားလိုက်မယ်လို့မျှော်လင့်ထားပါတယ်ခင်ဗျာ
တိုက်ရင်ငါအနေနဲ့ NNSV AD နဲ့ပူးပေါင်းသွားတဲ့အပေါ်နှစ်ဖက်ကောင်းဆောင်တွေကြားသွေးဆောင်ဆွေးနွေးမှုလုပ်နေကြတယ်လို့သတင်းထွက်ပေါ်နေပေမဲ့မွန်ပြည်တပ်ပါတီဘက်ကတော့သုံးတရာသတင်းထုတ်ပြန်လာတာကိုတော့မတွေ့ရသေးပါဘူ
းချင်းပြည်တောင်ပိုင်းပလဝမြို့နယ်မှာအရခတ်တပ်တော် AA ကဒေသခံခူမီချင်းပြည်သူတွေကိုဖမ်းဆီးတာရိုက်နှက်တာအိမ်တွင်းပစ္စည်းတွေကိုရိုက်ခွဲတာစတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုကျူးလွန်နေတယ်လို့ကမ္ဘာလုံးဆိုင်ရာခူမီအဖွဲ့အစည်း Global Khumi Organization GKO ကပြောပါတယ်ကိုရောဘတ်ကစူးစီးထားပါတယ
်ဘလဝမြို့နယ်ကိုသိမ့်ပိုက်အုပ်ချုပ်နေတဲ့အရခတတိုအေအေဟာပြီးခဲ့တဲ့စက်တင်ဘာလထဲမှာဒေသတွင်းချင်းတော်လိုင်းတပ်ဖွဲ့ဖြစ်တဲ့စီတဲ့ဘလဝကိုအားပေးကူငီထောက်ပံ့နေဆိုတဲ့ဆွဆွဲချက်အပါအဝင်တခြားသောအကြောင်းပြချက်တွေနဲ့ဘလဝဒေသခံခူမီချင်းလူမျိုးအ ਨੇ စုံ14ယောက်ကိုဖမ်းဆီးခဲ့တာဖြစ်တယ်လို့ Global Khumi Organization အဖွဲ့တာဝန်ခံကခုလိုပြောပါတယ
်သူတို့အေးအေးအချင်းချင်းပြဿနာဖြစ်တာဟုတ်ကိုအထက်လူကြီးတွေသူတို့ကတိမာကြောက်လို့တမင်တက်တက်နဲ့ကျွန်တော်ဒေသခံ
ဖန်စီခံရတဲ့သူရီကတော့ငရှားရွာကဦးလင်းဝိုက်ဦးထိန်လင်းဦးအောင်မဦးပန်းမြတ်ထိုင်နဲ့ဦးရရဲ့ချင်းထောက်ရွာကဦးနန်းဘဲနဲ့ဦးကျော်လှအောင်ရေချမ်းသာရွာကနာမည်စစ်စစ်စဲ၃ရောက်တို့ကိုစက်တင်ဘာလ၁၈ရက်နေ့မှာဖန်စီခဲ့တာလို့ဆိုပါတယ်စက်တင်ဘာလ၂၆ရက်နေ့မှာလေအောက်ပလိုင်းရွာကဦးဆွန်အောင်ဦးခင်ကျော်ဦးကပန်နဲ့ဦးဟွိကိုတို့ကိုလက်နှုတ်ပြန်ကျူးတိုးရိတ်နှက်ဖန်စ က်ဝမြို့ပေါ်ကပြည်သူစေယုံတာဝန်ခံဒေါက်တာအေးကျော်နဲ့ဒေသခံ၂ယောက်ကိုလည်းအေအေတပ်ဖွဲ့ကဖမ်းဆီးခဲ့ပါတယ်။ဒီအချိန်နဲ့ပတ်သက်ပြီးအေအေပြောခွင့်ရကိုဆက်သွယ်ခဲ့ပြီးမှဆက်သွယ်လို့မရသေးပါဘူး။ဘလက်ဝမြို့နယ်ထဲမှာဒေသခံကုမီချင်းလူမျိုးတွေဟာဆက်အာဏာသိမ်းမှုမဖြစ်ပွားခင်2015ခုနှစ်ကတည်းကစစ်တပ်နဲ့ဆက်ဆက်လို့ဆိုပြီးအေအေကဖမ်းဆီးခဲ့တယ်လို့အခုလည်း CDF ဘလက်ဝ CNA တို့ကအားပေးကူညီလို့ဆိုပြီးအဖမ်းခံနေရတယ်လို့ Global Kumi Organization တာဝန်ခံကပြောပါတယ
်ဘလဝရေးဟာ2015ခုနှစ်ကဖြစ်လာတယ်ဆိုတော့ No Dollar ရေးမပေါ်ခင်မှာဒီစစ်တပ်ကသူတို့ကအဲ့လိုလုပ်တယ်ဟိုလုပ်တယ်ဆိုမှသူတို့မျိုးမျိုးနဲ့သူတို့ဖမ်းတယ်နောက်ပြခုကသူတို့ကပြပိုင်တင်လိုက်ဆိုတော့ခုပြန်လာတာက CDF ကိုထုတ်ပိုင်းလို့ CNA ကိုထုတ်ပိုင်းလို့ဆိုမှပြန်ဆွဆွလာတယ်အရင်ထက်တော့ခုပိုဆိုးလာတယ
်ဖမ်းဆီးခံရသူတချို့ကိုဘလဝမြို့ပေါ်နဲ့မိစာရွာမှာထိန်းသိမ်းထားတယ်လို့ကြားသိရပြီးတချို့ကိုတော့ဘယ်နေရာကိုခေါ်ဆောင်သွားတယ်ဆိုတာကိုမသိရဘူးလို့ဆိုပါတယ်ချင်းလူမျိုးတွေအပေါ်လေးစားမှုကင်းမဲ့စွာဆက်ဆံနေတာဟာချင်းနဲ့ရခိုင်လူမျိုးတွေကြားမလူလားအပ်တဲ့လူမျိုးရေးပြဿနာတွေပိုကြီးထွက်လာအောင်အေအေကလှုပ်ဆောင်နေတာဖြစ်ပြီးတိုင်းသားချင်းချင်းကြားကိုချင်းစာနားလည်မှုရှိဖို့လိုအပ်တယ်လို့လည်း Global Kumi Organization ကပြောဆိုထားပါတယ်ခင်ဗျာ
အခုဆက်ပြီးတော့သတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။ကချင်ပြည်ပကံမြို့စိုင်းတောင်ရွာရှိစစ်ကောင်စီတပ်ဆွဲထားတဲ့ Lucky Man Hotel နေရာကို KIA နဲ့ပူးပေါင်းအဖွဲ့ကသိမ်းပိုက်ခဲ့ရမှာစစ်တပ်ဖက်ကအယောက်20ကျော်လက်နက်ချခဲ့ပါတယ်။ကရင်နီပြည်နယ်ရှမ်းကရင်နီအစပ်ဒေသထဲကရေကြီးရေရှမ်းမှုတွေကြောင့်ကရင်နီတပ်တွေကစီးရေလှုပ်ရှားမှုရပ်ဆိုင်းထားပြီးကူညီကယ်ဆယ်ရေးတွေအထူးအလုပ်နေကြပါတယ်။
ရရှိနေအခုနားဆင်နေကြရတာကတော့နေဆက်ဒေတာဟာတိုင်းသာသတင်းတော့တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းတော့ပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျွန်မအမီပ
ါ။ VOA တောက်ကြနေမနေ့ပတ်အတန်လွဲ့အစီအစဉ်တွေကိုဆက်လက်ကြည့်ရှုနားတော်တာဆင်နေရတာပါ။တော်ရရှိနေအနေနဲ့ VOA ကိုစာရေးသားဆက်သွယ်လိုတဲ့ဆိုရင်တော့ barmis@voanews.com ကိုစာရေးသားပို့နိုင်ပါတယ်။ဒါအပြင် Facebook Messenger ကနေလည်းစာရေးသားနိုင်ပါတယ်။တော်ရရှိနေဝေဖန်အကြံပြုချက်တွေကိုဖိတ်ခေါ်ပါတယ်။ကျွန်တော်ရဲ့အသံလွင့်စီစဉ်တွေကို VOA ရဲ့ website စာမျက်နှာမှာလည်းအချိန်မရကြည့်ရှုနားတော်တာစီတိုင်းသလို VOA ရဲ့ Facebook YouTube စာမျက်နှာတွေမှာလည်းကြည့်ရှုနိုင်ပါတယ်။ Facebook YouTube စာမျက်နှာတွေမှာလည်းမှတ်ချက်ရေးသားအကြံပြုနိုင်ဖို့လဲဖိတ်ခေါ်ပါတယ်အခုဆက်လက်ပြီးတော့သတင်းအချင်းချုပ်တွေကိုတင်ပြပေးပါအောင်မယ်အမေရိကန်ကမြန်မာရေးနဲ့ပတ်သက်ပြီးတန်တမာရေးပံ့ပိုးမှုတွေနဲ့အတူအာဏာသိမ်းထားတဲ့စစ်ကောင်စီပေါ်ဗီအာတွေဆက်ပေးသွားနေမှာဖြစ်ကြောင်းလာအိုနိုင်ငံဗီယန်ချမ်းမြို့မှာကျင်းပတဲ့အာဆီယံထိပ်သီးညီလာခံမှာတက်ရောက်တဲ့အမေရိကန်နိုင်ငံသားဝင်ကြီးအန်တိုနီဘလင်ကင်ကပြောပါတယ်စီဇန်မြို့မှာမြို့ပေါ်ရက်ွက်တွေအတွင်းသံကောင်းစင်းရဲ့ကောက်ယူပြီးပေမဲ့ရွာဘက်တွေမှာတော့လုံခြုံရေးအခြေအနေကြောင့်မကောက်ယူနိုင်သေးဘူးလို့ဒေသခံတွေကပြောပါတယ်။ဂါဇာမှာကြာတာပရင်းတွေကတော့ဒုက္ခသည်တွေခိုအောင်ခိုလုံနေတဲ့စာတင်ကြောင်းတစ်ချောင်းကိုအစ္စရေးကလေကြောင်းနဲ့တိုက်လေကြောင်းကနေတိုက်ခိုက်ခဲ့တဲ့အတွက်အနည်းဆုံး28ဦးသေဆုံးခဲ့တယ်လို့ပါလက်စတိုင်းအရာရှိတွေကပြောပါတယ်။ရုရှားယူကရိန်းနယ်စပ်တစ်လျှောက်ကိုပစ်မှတ်ထားတိုက်ခိုက်တဲ့ယူကရိန်းရဲ့ drone 62စင်းကိုရုရှားလေကြောင်းကပစ်ချနိုင်ခဲ့တယ်လို့ရုရှားကဝေးဝင်ကြီးဌာနကကြာတာပရင်းတွေမှာပြောဆိုခဲ့ပါတယ်။တရုတ်နိုင်ငံဟာထိုင်ဝမ်အတွက်ကိုစားပြုခွင့်လုံးဝမရှိဘူးလို့ထိုင်ဝမ်သမ္မတလိုက်ချင်းတေကကြာတာပရင်းတွေသူ့ရဲ့ပထမဆုံးအမျိုးသားနဲ့မိန့်ခွန်းမှာပြောကြားလိုက်ပါတယ်။တရင်ချင်းချုပ်တွေကတော့ဒီလောက်ပါပဲ။ဒီကနေ့အတန်လွင့်စီစဉ်တွေကိုတင်ဆက်နိုင်ဖို့တာဝန်ယူခဲ့သူတွေထဲမှာအစီအစဉ်ထုတ်လုပ်ရေးမှူးကကိုညာဝင်းအောင်ဖြစ်ပြီးရုပ်သံဒါရိုက်တာကတော့ James Smith ဖြစ်ပါတယ်။ကျွန်တော်ကတော့အစီအစဉ်မှုဖြစ်တာဝန်ယူခဲ့သူဇော်မိုးကျော်ဖြစ်ပါတယ်။ကျွန်တော်တို့ရဲ့တောက်ချန်နေမနေ့ဖက်အတန်းနဲ့အစီအစဉ်နဲ့ဒီပါတင်မဲ့ပြီးဆုံးပြီဖြစ်ပါတယ် VOA ကိုကြည့်ရှုနားတော်တာဆင်တဲ့အတွက်ကျေးဇူးတင်ပါတယ်တောက်တာရှင်များလည်းဘေးအန္တရာယ်ကင်းဝေးကြပါစေ